Welcome to the Voice of America in Burmese.
Mingla nya cha ma taw ra shin nya khanya VOA American tan ye 2023 ku ne September 13 ye bo du nya season ne ko jama san naw chin nya 9 nay ga ni 10 nay chi Washington DC myo ro ga ni tay ye sa lun ne ba bi line to meter 30 50 de apin VOA ye Facebook website ne YouTube ma le t chain de na sin chi shu nai ba bi khanya ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပ
ါမင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုအရေးယူတရားစွဲနိုင်မှုအမေရိကန်လွှတ်တော်အမတ်တွေစတင်လှုပ်ဆောင်နေပါပြီမြန်မာစစ်ကောင်စီနဲ့ရုရှားတို့ကြားရွေးကောက်ပွဲဆိုင်ရာနားလည်မှုစာကြွန်လွှာလက်မှတ်ရေးထိုးခဲ့ကြပါတယ်လေပြားမှာဆက်ကျိုးပေါက်တဲ့အတွက်လူပေါင်း 9,000 ကျော်သေဆုံးသွားပါပြီဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်စစ်ကောင်စီတပ်တွေထိုင်းနယ်မြေတွေဝင်ရောက်မှုအတွက်ထိုင်းစိုးရဖိအားပေးခံနေရပါတယ်။နောက်အာဏာသိမ်းပြီးအမျိုးသမီးသေဆုံးမှုတိုးလာတဲ့အပေါ်စိုးရိမ်လာတာကိုအကျဉ်းသားကူညီအဖွဲ့ဝင်တူက
အာဏာသိမ်းပြီးနောက်ပိုင်းမှာဒီချိတ်ကိုက်သေဆုံးမှုကစုစုပေါင်းကျွန်တော်တို့4000ကျော်လာပြီပေါ့နော်။အဲ့ဒီထဲမှာမှာအမျိုးသမီးသေဆုံးမှုက600ကျော်ရှိတယ်ပေါ့။
Now နိုင်ငံတကာအပယ်ခံအထူးကြံဖြစ်လာတဲ့မြန်မာနဲ့ရုရှားအချင်းချင်းပူပေါင်းလာတာတဲ့လို့ထောက်ပြမှုတွေထွက်လာပါတယ်။အခုလိုသတင်းစွာတွေအပြီးမှာတော့ဗိုလ်ဒုညပတ်စင်ကဏ္ဍတွေကဥကျော်စန်တာဆွေးနွေးတဲ့ Editor နဲ့ဆွေးနွေးကန်။နောက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တဲရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင
်ဗျ။ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမြားဒေသကတင်မောချင်းကိုယူကရိန်းကမစ်ဆိုင်းဒုံးတွေနဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကဒီနေ့ပဲပြောပါရတယ်။စစ်ကမ်းမြို့ Sevastopol မှာရုရှားဘက်ကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှူး Mikhail Rezavichek ကမီးလောင်ပြီးမီးခိုးတွေထွက်နေတဲ့ဓာတ်ပုံကို Telegram မှာဖော်ပြခဲ့ပြီးတိုက်ခိုက်မှုကြောင့်လူ24ဦးဒဏ်ရာရခဲ့တယ်လို့လည်းပြောပါရတယ်။ယူကရိန်းကတင်မောချင်းကို Cruise Missile Dome 10စင်အဝေးထင်းရေရင်3စင်နဲ့တိုက်ခိုက်ခဲ့ပေမဲ့ရုရှား၄ကြောင်းရန်ကာကွယ်တပ်တွေကဒုံးကျည်9စင်နဲ့ရေရင်3စင်စလုံးကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဗုဒ္ဓဦးနေ့အစောပိုင်းမှာလည်းယူကရိန်းနိုင်ငံအိုဒက်ဆာဒေသကိုရုရှားကဒရုန်းနဲ့တိုက်ခိုက်ခဲ့တဲ့အတွက် Izmail မြို့ရှိစိတ်ကန်းနဲ့မြို့ပြအခြေခံအဆောက်အုံတွေပျက်စီးခဲ့တယ်လို့လူ6ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။Izmir မြို့ဟာမကြာသေးမီလတွေအတွင်းရုရှားဘက်ကမကြာခဏဆိုသလိုပြစ်မှတ်ထားတိုက်ခိုက်တာကိုခံခဲ့ရပါတယ်။ Danube မြစ်တစ်လျှောက်မှာရှိတဲ့ Ukraine ကောက်နှံတင်ပို့တဲ့စိတ်ကန်းတွေရှိတဲ့နေရာလည်းဖြစ်ပါတယ်။ကုလသမဂ္ဂဘက်ကတော့အရက်ဘက်အခြေခံအဆောက်အုံတွေပေါ်အခုလိုတိုက်ခိုက်တာတွေကိုရပ်တန့်ရမယ်လို့ဒီနေ့ပဲသတိပေးပြောဆိုထားပါတယ်ရှင်
။ရုရှားသမ္မတဗလာဒီမာပူတင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့ရုရှားနိုင်ငံအရှေ့ပိုင်းမှာဒီနေ့တွေ့ဆုံခဲ့ပါတယ်။ဒါဟာမြောက်ကိုရီးယားရဲ့ရုရှားကြားလက်လက်တင်ပို့မှုတွေလုံမာကိုစိုးရင်ကြောင့်အမေရိကန်နဲ့တောင်ကိုရီးယားကသတိပေးနေတဲ့ကြားကနှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံကြတာပါဆွေးနွေးပွဲမစတင်ခင်ခေါင်းဆောင်တွေဟာရုရှားနိုင်ငံအရှေ့ပြားမှာရှိတဲ့အာကာသလွှတ်တင်ရေးဌာန Vostochny Krasnodon ကိုခဏဦးသွားရောက်ကြည့်ရှုတာမှာရုရှားအနေနဲ့မြောက်ကိုရီးယားကအာကာသယာဉ်တိဆောက်ရေးလုပ်ငန်းတွေမှာကူညီပေးမလားလို့သတင်းတောက်တွေကမေးတာမှာတော့ကူညီပေးမယ့်အကြောင်းဒါကြောင့်လဲသူတို့ဒီနေရာကိုရောက်လာကြခြင်းဖြစ်ကြောင်းသမ္မတပူတင်ကပြန်ဖြေခဲ့ပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကလည်းအနောက်ဥစုနဲ့စစ်ပွဲမှာမြောက်ကိုရီးယားကရုရှားကိုအပြည့်အဝထောက်ခံပေးသွားမယ်လို့ပြန်ပြောခဲ့ပါတယ်ခင်ဗ
ျမြောက်ကိုရီးယားဟာအရှိတ်ကံယူရန်ပင်လယ်ထဲကိုမစ်ဆိုင်းဒုံးနှစ်စင်းပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားဘက်ကဒီနေ့ပဲပြောပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးနေချိန်မှာပဲဒီလိုပစ်လွတ်လိုက်တာပါမြောက်ကိုရီးယားကောင်ဆောင်နိုင်ငံရဲ့ချားကိုရှက်ရှက်ပါပါခီးထွက်နေတော့မှာပဲဒီလိုမစ်ဆိုင်းဒုံးပစ်လွတ်တာဟာပထမဆုံးဖြစ်ရလဲဖြစ်ပါတယ်တောင်ကိုရီးယားစစ်တပ်ကတော့တာတိုပစ်ပဲ့ထိန်တက်မစ်ဆိုင်းဒုံးနှစ်စင်းကိုမြောက်ကိုရီးယားစုနယ်ဒေသကနေအရှိတ်ပင်လယ်ဘက်ကိုပစ်လွတ်ခဲ့တာကိုထောက်လန်းသိရှိရကြောင်းပြောပါတယ်မြောက်ကိုရီးယားရဲ့ရန်စတဲ့လှုပ်ရှားမှုမှန်သမျှကိုအမေရိကန်နဲ့ပူးပေါင်းပြီးအနီးကပ်စောင့်ကြည့်သွားမယ်လို့လည်းတောင်ကိုရီးယားမျိုးသားလုံခြုံရေးကောင်စီကပြောထားတယ်လို့မြောက်ကိုရီးယားကမစ်ဆိုင်းဒုံးတွေထပ်ခါတလဲလဲစမ်းသပ်ပစ်ခတ်နေတာဟာကိုရီးယားကျွန်းဆွယ်နဲ့နိုင်ငံတကာအတိုင်းဝိုင်းကြားငင်းချင်းကြီးနဲ့တာယာဝါပြောရေးကိုထိခိုက်စေတဲ့တိတာထင်ရှားတဲ့ရန်စမှုတစ်ခုဖြစ်တယ်လို့လည်းပြောပါတယ်မြောက်ကိုရီးယားဟာမကြသေးမီရဲတပ်တပတ်တွေအတွင်းကပဲဒုံးကျည်စမ်းသပ်မှုနဲ့စီးရဲလေ့ကျင့်မှုတွေလုပ်ခဲ့ပါသေးတယ်စက်တင်ဘာ2ရက်ကလည်းပင်လယ်ဝါရဲကို Cruise Dome အများအပြားပစ်လွတ်ခဲ့တယ်လို့ဩဂုတ်လ30ရက်နေ့ကလည်းကျွန်းဆွယ်အရှိတ်ဘက်ရေပြင်ထဲကိုတာတိုပစ်ပဲ့ထိန်ဒုံးတစ်စင်းပစ်လွတ်ခဲ့ပါသေးတယ်ရှင
်အမေရိကန်သမ္မတကိုတရားစွဲနိုင်ရေးလွှတ်တော်အမတ်တွေစလုံးမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကကြေညာလိုက်ပါတယ် သမ္မတဂျိုးဘိုင်ဒန်ရဲ့သားဖြစ်သူဟန်တာဘိုင်ဒန်ရဲ့ပြည်ပစီးပွားရေးလုပ်ငန်းတွေကနေသမ္မတဘိုင်ဒန်တို့မိသားစုအကျိုးမြတ်ရယူနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေအောင်ရှေ့ဆက်လက်ဆောင်ရွက်သွားမယ်လို့မနေ့ကပြောလိုက်တာပါဒါဟာအဂတိလိုက်စားတဲ့ယဉ်ကျေးမှုကိုထုတ်ဖော်တာဆိုပြီးဆွဆွဲချက်တွေနဲ့ပတ်သက်လို့လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီကပြောသွားခဲ့ပါတယ်သမ္မတဘိုင်ဒန်ဟာသူ့မိသားစုပြည်ပမှာလုပ်ကိုင်နေတဲ့စီးပွားရေးနဲ့ပတ်သက်လို့အမေရိကန်ပြည်သူတွေပေါ်လိန်ညာခဲ့တာတွေရှိတယ်လို့ရင်းစာရှင်းလင်းပွဲမှာအောက်လွတ်တော်ကထမက်မက်ကာတီကပြောသားခဲ့တာပါ။ဘန်စင်းတွေရသမ္မတဘိုင်ဒန်မိသားစုတွေစီဒေါ်လာ30ကိုတခြားဟန်ပြကုမ္ပဏီတွေကနေတဆင့်လွှဲပြောင်းယူခဲ့တယ်လို့လည်းသူကပြောသားခဲ့ပါတယ်။သမ္မတဘိုင်ဒန်ဟာအဲ့ဒီစီးပွားရေးကုမ္ပဏီတွေနဲ့ဓာတ်ရိုက်ဆက်သွယ်ခဲ့တယ်လို့သူ့ဘော်အထူးအခွင့်အရေးပေးတာတွေကိုလည်းလက်ခံယူခဲ့တဲ့ကြောင်းသူကပြောသားခဲ့ပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓည VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်နဲ့ရုရှားနိုင်ငံရွေးကောက်ပွဲကော်မရှင်တို့ကြားရွေးကောက်ပွဲဆိုင်ရာလုပ်ငန်းစဉ်တွေပူးပေါင်းဆောင်ရွက်ဖို့နားလည်မှုသဘောတူစာကြွန်လာတရက်ကိုပြီးခဲ့တဲ့သတင်းတစ်ပတ်ကမော်စကိုမှာရေးထိုးခဲ့ကြတယ်လို့နိုင်ငံပိုင်မြန်မာအလင်းသတင်းစာမှာဖော်ပြထားပါတယ်။ရုရှားနိုင်ငံမှာ2024ခုနှစ်မတ်လရွေးကောက်ပွဲကျင်းပဖို့စီစဉ်ထားတဲ့အတွက်မြန်မာနိုင်ငံကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးဦးဆောင်တဲ့အဖွဲ့ကိုလာရောက်လေ့လာဖို့ဖိတ်ကြားခဲ့တာလို့သတင်းစာကရေးပါတယ်။မြန်မာစစ်ကောင်စီပေါ်လက်နက်နဲ့တန်တမန်ရေးအရာထောက်ပံ့နေတဲ့ရုရှားနိုင်ငံအနေနဲ့ရွေးကောက်ပွဲဆိုင်ရာနိုင်ငံရေးလုပ်ငန်းစဉ်တွေမှာပံ့ပိုးလာနိုင်ကြည်နောက်ထပ်ခြေလှမ်းတစ်ခုပြင်ဆင်လာတာဆိုပြီးဒေတာရင်းအကဲခတ်တွေကရှုမြင်ထားကြပါတယ်။မြန်မာနိုင်ငံမှာလည်း2025ခုနှစ်အတွင်းရွေးကောက်ပွဲကျင်းပနိုင်ခြေရှိတယ်ဆိုပြီးပြည်တွင်းနိုင်ငံရေးပါတီတွေကခန့်မှန်းပြောဆိုနေကြပါတယ်။ဒီလိုစစ်ကောင်စီကကျင်းပမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးဆိုပြီးတပိတ်မှောက်ဖို့အတွက်အမေရိကန်အစိုးရအရာရှိတွေကလည်းနိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းထားပါတယ်ရှင်။
မြန်မာရေးအာဆီယံတဖွဲ့တည်းမဖြစ်ရှင်းနိုင်လို့အနောက်နိုင်ငံတွေပါပေါင်းပြီးမြန်မာမိတ်ဆွေများအဖွဲ့ဖွဲ့ဖို့တောင်းဆိုနေပါတယ်။မြန်မာပဋိပက္ခရေးဖြစ်ရှင်းရမှာအာဆီယံတစ်ခုတည်းအနေနဲ့ဂိုင်းတွဲဖြစ်ရှင်းနိုင်စမ်းရှိမှာမဟုတ်တဲ့အတွက်အမေရိကန်ဥရောပသမဂ္ဂ EU ပါဝင်မြန်မာရေးဖြစ်ရှင်းမှုသဘောတူထားကြသူတွေကြားမြန်မာမိတ်ဆွေနိုင်ငံများဆိုတာစူးစိပြီးဂိုင်းတွဲဖြစ်ရှင်းသင့်တယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးဘွယ် HRW ရဲ့အာရှဒေသလက်ထောက်ညှိနှိုင်းမှုဖေးရောဘတ်ဆန်က VOA ကိုပြောလိုက်တာပါ။တချိန်တည်းမှာပဲနေပြည်တော်မှာတောက်ကြနေသည့်ကျင်းပမဲ့အာဆီယံလေတဲ့ဦးစီးချုပ်များအစည်းအဝေးကိုအာဆီယံနိုင်ငံအားလုံးသပိတ်မှောက်တင်တဲ့အကြောင်းသူကအခုလိုပြောသွားခဲ့ပါတယ
် That ASEAN should not be hosting any meetings in Myanmar in Burma because at this point everything that they do there is going to be used for propaganda
by the side အာဆီယံနေနဲ့မြန်မာနိုင်ငံတဲမှာဘလို့စီဝေးမှာမလုပ်သင့်ပါဘူး။ဘာလို့လဲဆိုတော့စစ်ကောင်စီကဓာတ်တွေကိုသူတို့ဝါဒဖြန့်ချီရေးအတွက်ပဲသုံးမှာမဟုတ်ပါ။လေတဲ့ဦးစီးချုပ်စီဝေးပဲဖြစ်ဖြစ်စီဝေးသစ်သေးပဲဖြစ်ဖြစ်ဘလို့စီဝေးမျိုးမှာကအာဆီယံနေနဲ့မြန်မာနိုင်ငံတဲမကျင်းပသင့်ပါဘူး။ဒါဟာမူဝါဒတရားခေါင်းဆောင်တွေကြားသဘောတူမှုတရက်ဖြစ်သင့်ပါတယ်။တစ်ချိန်တည်းမှာမြန်မာလေတဲ့ဟာအယက်သားပြည်သူတွေကိုပြစ်မှတ်ထားဘုံချဲတိုက်ခိုက်တာတွေကြောင့်ယာနဲ့ချီတိုက်ဆုံးတာတွေရှိနေပါတယ်။ဒါကိုလက်ခံလို့မရပါဘူးလို့ဖေးရောဘတ်ဆန်ကပြောသွားခဲ့တာပါခင်ဗျာ။
လီဗျားနိုင်ငံရှေ့ပိုင်းမှာရေကြီးရေလျှံမှုတွေကြောင့်လူပေါင်း 3,000 ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ပြည်ပဆိုင်ရာရွှေပြောင်းနေထိုင်သူများဖွဲ့ကဒီကနေ့ပဲပြောပါရယ်ရေဘေးကြောင့်နေရဲစွန့်ရသူ 3,000 ထက်မနည်းဟာဒါနာဒေသကဖြစ်ပြီးဘန်ဂါစီအပါအဝင်တခြားဒေသကနေထောင်ပေါင်းနဲ့ချီတဲ့လူတွေကလည်းအိုးမဲ့အိမ်မဲ့ဖြစ်ရတယ်လို့ပြောပါရယ်တေဆုံးသူအရေအတွက်ဟာ 9,000 ကျော်ရှိမယ်လို့ခန့်မှန်းထားပေမဲ့ဆယ်စုနှစ်နဲ့ချီလက်နက်ကင်ပြည်ပခါတွေပေါ်ပေါက်နေတဲ့လီဗျားနိုင်ငံမှာကိန်းကနဲအတီးပြဖို့ခက်ခဲနေပြီးနှစ်ဆတိုးလာနိုင်တယ်လို့လည်းခန့်မှန်းသူတွေကရှိကြပါရယ်လီဗျားရှိပိုင်းအရက်ဘက်လေချောင်းဝင်ကြီးအချင်းအဗ်ဒူရှက်ကီယောက်ကတော့ဒါနာဒေတာမှာအလောင်းပေါင်း 9,300 ကျော်ရရှိထားတယ်လို့ရိုက်တာသတင်းဌာနကိုအတည်ပြုထားပါတယ်။မြေထဲပင်နဲ့မုန်တိုင်းဒန်နီယယ်ကြောင့်မိုးတီးထန်စွာရွာသွန်းက10ခုပြိုကျခဲ့တဲ့အတွက်အခုလိုအဖြစ်ဆိုးနဲ့ကြုံတွေ့ရတာလည်းဖြစ်ပါတယ်ရှင်
။ပြီးခဲ့တဲ့တောက်ကြာကမော်ရိုကိုနိုင်ငံကအင်အားပြင်းကလင်းတဲ့သေဆုံးသူအနည်းဆုံးအယောက် 2,900 အထိတိုးလာနေပါတယ်။မစ္စတာကက်ရှ်အနောက်တောင်ဘက်အက်လက်စ်တောင်တန်းကိုဗိုလ်ပြုတ်ပြီးပြင်းအား 6.6 ငလျင်လှုပ်ခတ်ခဲ့တာပါကနူးခမန်းထတာထက်နှစ်ဆလူရောက် 9,500 ကျော်လဲထိခိုက်ဒဏ်ရာရခဲ့တယ်လို့အတည်ပြုထားပါတယ်ငလျင်တန်းသင့်ပြည်သူတွေကိုဆေးရုံတင်ကားတွေစစ်ရဟရင်တွေနဲ့ဘေးလျာကိုပြောင်းရွှေ့ပေးထားပါတယ် ဒါပေမဲ့မော်ရဂိုအစိုးရရဲ့အထောက်ပံ့မရှိဘူးဆိုပြီးပြည်သူတချို့ကဝေဖန်နေပါတယ်။အစိုးရကဘာမှမလုပ်ဘူးလို့ဆွဆွဲထားချက်တွေကိုအစိုးရပြောခွင့်ရတယောက်ကတနင်္လာနေ့တုန်းကညင်းဆိုထားပြီးစစ်ဘက်ရဲဘက်တာဝန်ရှိသူတွေနဲ့ကျမ်းမိုင်ဝန်ထမ်းတွေအတက်နိုင်ဆုံးမြန်မြန်ဆန်ဆန်လှုပ်ဆောင်နေပြီးကယ်ဆယ်ရေးနဲ့လောင်းရှာဖွေးတွေကိုလည်းထိထိရောက်ရောက်လှုပ်ဆောင်နေကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ပြည်ထောင်စုစပိန်ကာတာနဲ့အာရဗ်စာဝါများပြည်ထောင်စုတွေကပါကူညီကယ်ဆယ်ရေးအဖွဲ့တွေခေါ်လာပြီးပြည်သူတွေအတွက်အစားအစာနဲ့တောက်ရည်ပို့ဆောင်တာရွက်ပြင်တဲထိုးတာတွေကိုတတ်နိုင်သမျှလွတ်ဆောင်နေပေမဲ့မြေပြိုခဲ့တာကြောင့်ဝေးလံခေါင်ပြနေရာတွေကိုတွားကူညီဖို့တော့ခက်ခဲနေခဲ့ပါတယ်ခင်ဗျာ Direct from Washington The Voice of America VOA VOA American တန်ရဲ့စက်တင်ဘာ17ရက်ဗုဒ္ဓညထိပ်တန်းရောက်သတင်းတွေကိုမခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုလိုသတင်းတွေအပြီးမှာတော့စိတ်ဝင်စားစရာအကောင်ဆုံးသတင်းပေးပို့ချက်တွေကိုစက်တိုက်ပြောပြပါမယ်ပထမဆုံးကတော့စစ်ကောင်စီတပ်တွေထိုင်းနယ်မြေထဲဝင်ရောက်မှုတွေထိုင်းဆိုရဖျားပေးခံရတာပါမြန်မာနိုင်ငံနေဆက်ဒေသမှာဒီလဆန်းကတိုက်ပွဲတွေပြင်းထန်နေချိန်စစ်ကောင်စီတပ်ဖွဲ့ဝင်အများပြားထိုင်းနယ်ဆက်ကိုဖျက်ချော်ရောက်လာတဲ့ကိစ္စကိုဖြေရှင်းဖို့ထိုင်းဆိုရကလွှတ်တော်မှတူကတောင်းဆိုလိုက်ပါတယ်နေဆက်ဒေသလုံးချုံရေးအတွက်တွမြင့်ဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပါဒီအကြောင်းမအေးမှာသတင်းပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်မှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်တွေကြားတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မြန်မာစစ်ကောင်စီတပ်သားတွေကထိုင်းနယ်တဲကိုဝင်ရောက်လာခဲ့တာပါထိုင်းနိုင်ငံတပ်ခရိုင်အုံဖန်မြို့နယ်တဲကိုစက်တင်ဘာလ3ရက်နေ့ကမြန်မာစစ်သားတွေဝင်ရောက်လာပြီးတဲ့နောက်ထိုင်းစစ်တပ်ကကရင်စစ်သားတွေနဲ့ညှိနှိုင်းပြီးလမ်းဖွင့်ပေးခိုင်းခဲ့တာကြောင့်မြန်မာဘက်ကိုပြန်သွားခဲ့ပါတယ်ဒီလိုထိုင်းနယ်မြေတဲဝင်ရောက်လာတာနဲ့ပတ်သက်လို့စိုးရိမ်စရာကောင်းတဲ့အတွက်ဖြည့်ရှင်းပေးဖို့ထိုင်းလွှတ်တော်အမတ်ကလွှတ်တော်မှာတင်ပြတောင်းဆိုခဲ့တယ်ဆိုပြီးလွှတ်တော်အမတ်လည်းဖြစ်လူခွင့်ရေးလှုပ်ရှားသူလည်းဖြစ်တဲ့မစ္စတာကန်နဝီဆူဇန်ကစက်တင်ဘာလ17ရက်နေ့ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်
สถานการณ์ตรงตะเข็บชายแดนของประเทศไทยโดยเฉพาะตะเข็บชายแดนฝั่งตะวันตกของเราที่ติดกับประเทศเมียนมาประเทศเป็นบ้านของเรานะครับก็มีทั้งหมดนะครับเครือข่ายนี้ขออนุญาตนำเรียนรายชื่อมูลนิธิต่างๆนะครับก็จะมีสมาคมฟื้นฟูและพัฒนาลุ่มแม่น้ำสารวินจังหวัดแม่ฮ่อง
สอดดอซีเวเบอร์ปีมาไทยเมียนมาเนซักก็สู้ยินเสียก้าวเนี่ยเพี้ยเนปัดแต่ปีตะเร็งดอกดิโกရှင်းลิ้นตินจะต้อแก่ยามาไทยနိုင်ငံရဲ့တရားမျှတရေးပါတီရဲ့လွှတ်တော်အမတ်ခန္နဝီစူဇန်ကသူ့အနေနဲ့ထိုင်းမြန်မာနယ်စပ်ကဒေသခံကျေးရွာသားတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့တင်ပြလာတဲ့အကြောင်းအရာတွေကိုအခြေခံပြီးထိုင်းအစိုးရအနေနဲ့တာဝန်ယူစစ်ဆေးဆောင်ရွက်ပေးဖို့ PRP တောင်းဆိုလိုက်ရတာဖြစ်တဲ့အကြောင်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားတာပါမြန်မာစစ်တပ်နဲ့ကရင်တိုင်းရင်းသားလက်နက်ကိုင်ပဋိပက္ခတွေကြားတိုက်ပွဲတွေပြင်းထန်လာနေရကနေထိုင်းမြန်မာနယ်စပ်တပ်ခရိုင်အုံဖြံမြို့နယ်အတွင်းကထိုင်းပိုင်နဲ့ကျေးရွာတွေဖြစ်တဲ့လက်တုံကူနဲ့မိုတဲလာကျေးရွာတွေတဲကိုစက်တင်ဘာလ3ရက်နေ့ကမြန်မာစစ်သား80ကနေ100ခန့်ကျူးကျော်ဝင်ရောက်လာခဲ့တာနဲ့ပတ်သက်လို့ဒီသတင်းကိုစုံစမ်းအတည်ပြုပြီးဖြစ်တယ်လို့လည်းဆိုပါရယ်အဲ့ဒီလက်နက်ကင်ထားတဲ့မြန်မာစစ်သားတွေဟာထိုင်းကျေးရွာပြည်သူတွေနဲ့တကီလိုခန့်သာကွာဝေးတဲ့စိုက်ခင်းတွေကိုဝင်ရောက်လာတဲ့ဖြစ်ရဟာအလွန်စိုးရိမ်စရာဖြစ်ပြီးဒေသခံကျေးရွာသားတွေအတွက်လုံခြုံရေးအတွက်ချိန်ချောက်လာနေတာဖြစ်တယ်လို့လည်းပြောဆိုသွားပါရယ်အခုဖြစ်ရဟာနိုင်ငံပိုင်နယ်နိမိတ်အတွင်းကျူးကျော်ဝင်ရောက်လာတာဖြစ်လို့ထိုင်းကာကွယ်ရေးဝန်ကြီးဌာနနဲ့နိုင်ငံသားရေးဌာနတို့ကကင်တွယ်စစ်ဆေးပြီးလိုအပ်တဲ့လှုပ်ဆောင်မှုတွေလုပ်ကြဖို့ကိုလည်းတိုက်တွန်းသွားခဲ့ပါတယ်။လူခွင့်ရေးလှုပ်ရှားသူတဦးလည်းဖြစ်တဲ့လွတ်တော်မှကန္နဝီပြောသွားတာကတော့ကျွန်တော်တို့အနေနဲ့လွတ်တော်မှတင်ပြခွင့်3မိနစ်သာရခဲ့တာကြောင့်မလုံလောက်တဲ့အတွက်အခုလိုမျိုးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ရတာဖြစ်ကြောင်းကိုလည်းပြောဆိုသွားပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာနေထိုင်နေတဲ့ထိုင်းပြည်သူတွေဒေသခံအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ကိုစားအခုလိုမျိုးလွှတ်တော်မှာတင်ပြဆွေးနွေးပြီးတောင်းဆိုရတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ရှင
်စစ်ကောင်စီတပ်ထိုင်းနယ်မြေထဲဝင်လာတာအတွက်ထိုင်းစစ်အဖျားခံနေရတာကိုမယေးမှာပြောပြခဲ့တာပါအခုတော့အာဏာသိမ်းပြီးမျိုးသမီးသေဆုံးမှုတိုးလာတဲ့အကြောင်းပါမြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေကြောင့်သေဆုံးရသူမျိုးသမီး600ကျော်ရှိတယ်လို့နိုင်ငံရေးကျင်းသားများကွန်ကြီးစောက်ရှောက်ရဲ့အသင်း AAP ရဲ့အစီရင်ခံစာကဖော်ပြလိုက်ပါတယ်အမျိုးသမီးတည်ဆုံမှုတွေတိုးလာနေတဲ့ပေါ်လူခွင့်ရင်းနဲ့အမျိုးသမီးရေလှူရှားသူတွေကလည်းစိုးရိမ်နေတယ်လို့ရန်ကုန်ကပေးပို့ထားတာကိုမဆုမုံပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း3နှစ်နီးပါးကာလအတွင်းမှာနိုင်ငံရေးပြည်ထနာတွေကြားမှာတည်ဆုံသူအမျိုးသမီးကယာကနန်းနဲ့ချီပြီးတော့ရှိနေတာကြောင့်လူခွင့်ရင်းနဲ့အမျိုးသမီးခွင့်ရေးလှူရှားသူတွေကစိုးရိမ်နေကြတာဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AABB ရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့
တေဆုံးသူအမျိုးသမီးပေါင်း600ကျော်သွားပြီလို့ဖော်ပြထားပါတယ်ဒီစည်ရင်က2021ခုနှစ်ဖေဖော်ဝါရီလအာနာသိမ့်ပြီးချိန်ကနေစပြီးတော့မှတ်တမ်းတင်ထားတဲ့ဂိမ်းကနန်ဖြစ်ပါတယ်လို့တာဝန်ရှိသူတဦးကရှင်းပြပါတယ
်အခုလက်ရှိကျွန်တော်တို့ရဲ့စည်ရင်နေအရာပေါ့နော်ဒီအာနာသိမ့်ပြီးနောက်ပိုင်းမှာဒီခြိခိုက်သေးဆုံးမှုကစုစုပေါင်းကျွန်တော်တို့4000ကျော်သွားပြီပေါ့နော်အဲ့ဒီအချိန်မှာအမျိုးသမီးသေဆုံးမှုက600ကျော်ရှိတယ်ပေါ့အဲ့600ကျော်တဲ့မှာပါဒီစကိုင်းတိုင်းလေးကအမျိုးသမီးတည်ဆုံမှုက200ကျော်နဲ့အများဆုံးအဲ့တော့အမျိုးသမီးရဲ့မှာပထမဦးဆုံးကြဆုံသွားတဲ့အမျိုးသမီးဆိုလို့ရှိရင်ဒါတကဘာလုံးကတည်တယ်ဒီလူပြည်တော်မှာကြဆုံသွားတဲ့ညတော်တွေခိုင်ပေါ့နော်သူရဲ့နောက်ပိုင်းမှာလည်းဒီတည်ဆုံမှုတွေကအရန်လို့မြင့်တက်လာတယ်ပေါ့နော
် APB ကလက်လန်းမီတလို့စုဆောင်ထားတဲ့အချက်လက်တွေထက်လက်တွေမှာတည်ဆုံသူကပိုပြီးတော့များနိုင်တယ်လို့လည်းပြောပါတယ်အမျိုးသမီးတည်ဆုံမှုတွေထဲမှာတော့လက်နက်ကင်ပြိပခတွေကြီးထွားနေတဲ့သခိုင်းတိုင်းမှာတွေ့ရတယ်လို့လဲစစ်တမ်းမှာဖော်ပြပါရှိပါတယ်။တည်ဆုံမှုတွေနှစ်စဉ်တိုးလာနေရကနေ2021ခုနှစ်မှာ106ရောက်2022ခုနှစ်မှာ236ရောက်အခု2023ခုနှစ်ဇန်နဝါရီလကနေဒီကနေ့အထိဆိုရင်အမျိုးသမီးအယောက်280တည်ဆုံခဲ့ကြရတယ်လို့ဖော်ပြထားပါတယ်။ဒီလိုမျိုးထိခိုက်ဒဏ်ရာရတာတည်ဆုံမှုတွေတိုးလာနေတာကစိုးရင်စရာအခြေအနေဖြစ်နေသလိုနောက်ထပ်တိုးလာနိုင်ပွဲရှိလာနိုင်တယ်လို့လည်း AABB ဘက်ကသုံးသပ်ပါတယ
်။အမျိုးသမီးတွေကလေးတငယ်တွေဆိုတာကအရန်ကိုထိခိုက်တွေ့တဲ့သူတွေဖြစ်တယ်ပေါ့နော်။ဒီအမျိုးသမီးတွေဆိုလို့ရှိရင်လည်းဒီ gender based violence လောက်ခံရတဲ့ကိစ္စမျိုးတွေ၊နောက်ဒီမတရားတပ်ဖြတ်ခံရတဲ့ကိစ္စမျိုးတွေကနေရာအနှံ့မှာဟိုသူတို့အများကိုကြားနေရတယ်ပေါ့နော်။အဲ့တော့သူတို့အမျိုးသမီးတွေရဲ့ဒီလုံခြုံရေးကတော့ဟိုရှေ့ဆက်ပြီးတော့ပို့ပြီးတော့ဟိုစိုးဝါလာကြရပဲရှိတ
ယ်ပေါ့ ABB ကထုတ်ပြန်ထားတဲ့ညင်ညာချက်ထဲမှာတော့ပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကလည်းစကိုင်းတိုင်းကလေးမြို့နယ်မှာလုံခြုံရေးကိုအကြောင်းပြပြီးတော့ခေါ်စစ်ခံရတဲ့အမျိုးသမီးတူရိုက်နှက်စစ်ကြောမေးမြန်းခံရကနေတည်ဆုံခဲ့တာကိုလည်းဖော်ပြထားပါတယ် ABB လိုပဲနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေကိုစစ်တမ်းကောက်နေတဲ့တခြားအဖွဲ့တစ်ခုဖြစ်တဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးကွန်ရက်ရဲ့အဆိုအရကလည်းမနေ့ကလည်းကချင်ပြည်နယ်မိုးကောင်းမြို့မှာ PDF ကိုထောက်ပံ့နေဆိုတဲ့စွပ်စွဲချက်နဲ့ဖမ်းဆီးခံထားရတဲ့စီဆိုင်ပိုင်ရှင်အမျိုးသမီးတဦးဟာစစ်ကြောရေးမှာရိုက်နှက်စစ်ဆေးခံရလို့တေဆုံးခဲ့တယ်လို့ပြောပါတယ်။ဒီလိုတေဆုံးမှုတွေနဲ့ကိန်းကနန်းအချက်လက်တွေကိုတော့ VOA အနေနဲ့တိကျအတည်ပြုလို့မရပါဘူး။စစ်ကောင်စီရဲ့မြန်မာနိုင်ငံလူ့ခွင့်ကော်မရှင်နဲ့သက်ဆိုင်ရာပြည်နယ်တွေရဲ့ပြောရေးဆိုခွင့်ရှိတဲ့သူတွေကို BOA ဘက်ကအကြိမ်ကြိမ်ဆက်သွယ်ပေးမယ်လဲပြန်လည်ဖြေဆိုတာမရှိခဲ့ပါဘူးမြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ် WLB တွဲဖက်အထွေထွေအတင်းရေးမှုမနန်းမိုးမိုးကတော့စစ်ပွဲနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်တေဆုံးရတာအပြင်ညှဉ်းပန်းနှိပ်စက်ခံရပြီးတော့တေဆုံးတဲ့အမျိုးသမီးဥယေဟာလည်းတိတိတသာတိုးလာနေတယ်လို့ပြောပါတယ်
တဲ့မပြည့်သေးတဲ့အမျိုးသမီးတွေအပါအဝင်ကိုဒါအုပ်စုတွေအုပ်စုလိုက်မတင်းချင်းတက်ဖြတ်တာတွေဒီအချင်းလက်လက်ဟိုမီးချိုတက်ဖြတ်တာတွေဒီခေါင်းကိုဒီတက်တဲ့ဟိုပြစ်တတ်တာမျိုးတွေပေါ့အာခန္ဓာကိုယ်တွေကိုအစိတ်စိတ်အပိုင်းပိုင်းတွေဖြစ်တဲ့အထိကိုဒါအာခုတ်တတ်တာမျိုးတွေပေါ့နော်အဲ့ဒီဟာတွေကဒီအကြံဖက်စစ်တာအနေနဲ့တကယ့်ကိုကြဲကြဲပြန်ပြန်နဲ့ကျူးလို့နေတာကိုကျွန်မတို့တွေ့ရတယ်ပေါ့နော်အာလက်ရှိမှာဒီအမျိုးသမီးတွေရဲ့လုံခြုံရေးလို့ပြောမယ်ဆိုရင်ကျမတို့ကဒီလုံခြုံရေးရဲ့စင်ပေါ်မှုကအမြင့်ဆုံးကိုရောက်ရှိနေတယ်လို့ကျမတို့ပြောလို့ရတယ်ပေါ့နော်။ပုံစံမျိုးမျိုးနဲ့အကြံဖတ်ခံနေရတယ်အချင်းချောက်မှုတွေကလည်းအမျိုးသမီးတွေကပုံစံမျိုးစုံနဲ့ကြုံနေရတယ်ပေါ့နော်
။ဒီသတင်းပတ်ထဲမှာပဲကုလသမဂ္ဂကနေဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရာ WIWM ရဲ့အစီရင်ခံစာမှာဆိုရင်လေစစ်ရာဇဝတ်မှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကြီးထွားလာတာကိုဖော်ပြထားပါတယ်။အမျိုးသမီးတွေအပြင်တခြားသူတွေအပေါ်မှာပါလိမ္မာရေးဆိုင်ရာစော်ကားတာနဲ့တခြားဆူဆူဝါဝါကျူးလွန်မှုတွေကိုခိုင်မာတဲ့အထောက်အထားတွေစုဆောင်းရရှိထားတယ်လို့ WIWM ရဲ့အကြီးအကဲနီကိုလတ်ကွန်ဂျန်ကလည်းကုလသမဂ္ဂလူ့ခွင့်ကောင်စီမှာတင်ပြခဲ့ပါတယ်ရှင်။
အနာသိမ့်ပြီးအမျိုးသမီးတည်ဆုံမှုတိုးလာတာကိုမဆုမွန်ပြောပြပေးခဲ့တာပါအခုတော့ရခိုင်ပြည်နယ်ဆန္ဒမှုအကူအညီအခက်အခဲဆက်ရှိနေတာပါမုခမွန်နိုင်တန်တဲ့ရခိုင်ပြည်နယ်မှာဆန္ဒမှုအကူအညီပေးရေးစစ်ကောင်စီနဲ့ကုလသမဂ္ဂကြားဆွေးနွေးမှုတွေရှိတဲ့ဆိုပေမဲ့လက်တွေ့အခက်အခဲရှိနေတုံးလို့ဒေသခံတွေကပြောပါတယ်အကူအညီပေးရေးခွင့်ပြုချက်ရထားပြီးပစ္စည်းတွေဖြန့်ဝေထားပြီးလို့ကုလသမဂ္ဂလူသားချင်းဆန္ဒမှုဆိုင်ရာညှိနှိုင်းရုံး UNOCHAကဒီလအစောပိုင်းထုတ်ပြန်ထားပေမဲ့လက်တွေ့တိုးတက်မှုမတွေ့ရသေးဘူးလို့ဒေသခံကူညီနေသူတွေကပြောပါတယ်။ရှန်ကုန်ကပေးပို့လာတာကိုကုစုံဝလိုင်ပြောပြပေးပါအောင်ခင်ဗျာ
။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဒုတိယအတွင်းရေးမှူးချုပ်နဲ့အရေးပေါ်ကယ်ဆယ်ရေးညှိနှိုင်းရေးမှူးတို့ပြီးခဲ့တဲ့လကမြန်မာနိုင်ငံကိုလာရောက်ပြီး ူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စစစ်ကောင်စီနဲ့ဆွေးနွေးပြီးတဲ့နောက်ပိုင်းမှာအခုလိုကူညီကယ်ဆယ်ခွင့်တွေပေးလိုက်တာဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့ဒီလအစောပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီနေနဲ့အခုလိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆွေးနွေးပြီးကူညီကယ်ဆယ်ခွင့်ပေးလိုက်ပေမဲ့လက်ရှိမြေပြင်မှာတော့ကုန်ပစ္စည်းတည်ယူခွင့်တွေအပြင်ကန့်သတ်ချက်တွေရှိနေသေးတယ်လို့လည်းရခိုင်ဒေသခံကူညီသူတူဖြစ်တဲ့ကိုမင်းပါချေကပြောပါတယ
်ကျွန်တော်တို့အခုဟိုမြင်နေမြင်ရတယ်သိရတယ်ပုံစံမျိုးရပြောရမယ်ဆိုတော့ဟိုလက်ရှိအခြေအနေမှာကကျွန်တော်တို့ဒီစက်တာစကနေပြီးတော့သူတို့ဒီနိုင်ငံကအဖွဲ့အစည်းတွေနဲ့ဟိုတခြားသောအခွင့်အရေးမင်းဒီယူပြီးတော့သူတို့ support တူချင်မှုတွေယူပြီးတော့လုပ်တယ်လုပ်ဖို့ဆိုရမယ်လေတကယ်တော့မြေပြင်ရဲ့အောက်ခြေအခြေအနေမှာဟိုဒီရတွေကို account တွေပေါ်ဖို့အတွက်ကိုသူဟိုခက်ခဲမှုတွေကိုရှေ့လိမ့်မယ်ဆိုတော့ဟိုခွင့်ပြုတဲ့ဆိုရမယ်လေတစ်ဖက်မှာဟိုသူတို့အနေနဲ့ဘလောက်ထိကိုအရေးအတွက်ကိုဟိုများများဟိုပံ့ပိုးလို့ရနိုင်မလဲပြီးရင်ဘယ်လိုမျိုးပစ္စည်းတွေကရလဲမရလဲဆိုတဲ့အကြောင်းပါလေပေါ့နော်ဆိုတော့လက်ရှိအခြေအနေကြီးကတော့ဒီသူတို့တွေ UN ဝါရှာကထုတ်ပြန်တဲ့ထုတ်ပြန်ချက်တွေအပေါ်မှာဒီရခိုင်ရဲ့လက်ရှိအောက်ခြေမှာရှိတဲ့ဒီစစ်ဆောင်တို့အဲပြီးရင်ကျွန်တော်တို့ဒီမုခာတင်ဆက်ပြည်သူတွေရဲ့အနေနဲ့တကူတရားပြောလို့မဟုတ်ဟိုရရှိမှုကတော့မရှိသေးဘူးမရှိသေးဘူးဆိုပြီးတော့မရှိသေးဘူးဆိုတဲ့အကြောင်းကိုကျွန်တော်ပြောလို့ရပါတယ
်လက်ရှိအချိန်ထိရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်တွေနဲ့မုံတိုင်းတင့်ပြည်သူတွေရောစားဝတ်နေရေးကျတဲ့နေသလိုလုံခြုံတဲ့အမိုးကံအောက်ကိုရောက်ဖို့ခက်ခဲနေကြပြီးကျန်းမာရေးပြဿနာတွေပါရင်ဆိုင်နေကြရတယ်လို့ကြောက်တော်ဒေသခံအမျိုးသမီးတဦးကပြောပါတယ်
ဒီရပိုင်းတော့စိတ်လာကြတာတော့မပြီးဘူးဒီမိုဟာဖြစ်ပြီးရဲ့ခါဖြစ်ပြီးဖြစ်ပေါ်အဲ့ခါကျတော့လာတဲ့ဖွေးစီတော့ငင်းနေတော့ရှိတယ်ဒါပေမဲ့ဒီဟိုဟာစက်ကစက်ဖက်ကစင်နေထုတ်လိုက်ကြတာတော့အေးကလေးကရေဆိုင်ထားကလေးကဟောမဖြစ်ဘူးပေါ့စိတ်ပြီးတော့ရောက်တာမဖြစ်ဘူးခုချိန်လေးလည်းစိတ်မဆွေးပါဘူးဒါပေမဲ့ IGB တွေအတွက်ဆိုရင်တော့လေအခုကျတော့အစောက်ဆိုတဲ့ဟာထက်သူတို့မိုးရသေးလေးဖြစ်တယ်သူတို့ဒီမှာဒီအမိုးကတို့ကစာပလေတို့ရတဲ့ဟာကြရင်သိပြီးတော့မိုးအများကျော်တဲ့ရှင်ကြရင်မလုံခြုံဘူးပေါ့ပြီးတော့အေးနောက်ဆက်တဲ့ပြဿနာတွေရတဲ့ဘယ်လိုပြောရမလဲကျန်းမာရေးပြဿနာတွေပေါ်လာတယ်ပြီးတော့ဒီအမျိုးသမီးလေးတွေတော့လုံခြုံမှုမရှိတဲ့ဟာကြတော့ပို့ပြီးတော့များလာတယ်ပေါ့မိုခါဖြစ်ပြီးတဲ့နောက်ပိုင်းမှာကြာ
ဒါအပြင်လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AAA အဖွဲ့အကြားအပြင်အလံဖမ်းဆီးတာတချို့ရှိလာနေသလိုစစ်ကောင်စီရဲ့စစ်ဆေးရေးဂိတ်တိုးချဲ့ပြီးအရင်ကတည်းကပို့ပြီးတော့စစ်ဆေးမှုတွေတင်းကျပ်လာတယ်လို့ကိုမင်းပါချေကပြောပါတယ
်စက္ကစရဲ့ဒီ checkpoint တွေကတော့ဟိုအရင်ထက်ကိုပို့ပြီးတော့တင်းကျပ်တဲ့စစ်ဆေးမှုတွေအာရှောက်ပွေမှုတွေကတော့ရှိနေတာပဲဆိုတော့အခုကပို့ပြီးတော့များလာတဲ့အပိုင်းတော့ကျွန်တော်တွေ့ရတယ်ဆိုရင်ပြီးရင်ကျွန်တော်တို့ဒီလဲမဟိုစစ်တွေရင်ခုလဲမတောက်ချောက်မှာလဲဒီတချို့သောဒီဟိုမှနှစ်ဖက်လက်နက်ကင်တွေရဲ့ဒီ ship point တွေကလည်းကျွန်တော်တို့ရှိနေတယ်အဲ့ဒီပုံမှာလဲအာစစ်ဆေးမှုတွေကလည်းပို့ပြီးတော့ဟိုဟာညားနေတယ်အပိုင်းအရကိုကျွန်တော်တွေ့ရတယ်ဆိုတော့ဟိုအဲ့လိုမျိုးဒီလိုမျိုးသာရှိတဲ့စီရင်ခုနပြောတဲ့ကျွန်တော်တို့ဒီစက app ဟာနဲ့ဟို UN OSHA နဲ့ဟိုဘလောက်ပဲအတူတူနဲ့ခွင့်ပြုပြီးတော့ဒီကူညီကိစ္စရလုံးတွေကိုလှုပ်ဆောင်ဖို့ဟိုဟာဘလော့ပင်ပြောပလေးစီဒါပေမဲ့အောက်ခြေရဲ့အခြေအနေမှာဟိုတည်ယူမှုတည်ယူပစ္စည်းတွေကိုတည်ဖို့အတွက်ကိုရေတဲ့တည်ဖို့အတွက်ကိုသူတို့ရဲ့လိုအပ်တဲ့အာခွင့်ပြုမှုတွေပေါ့နော်ဥပမာကျွန်တော်တို့ဒီနေလုံတွေရဲ့ခွင့်ပြုမှုတွေအပါညာတယ်သူတို့ကအဲ့ဒီကိစ္စတွေတော်တော်ကိုပြစ်တာတွေဟိုဟာခက်ခဲမှုတွေပိုရှိနေပေါ့နော်ဆိုတော့အဲ့လိုမျိုးရှိတဲ့ဆိုတော့ခါမှာခုနပြောတဲ့ကျွန်တော်တို့ဟိုဟာဒီဒီဟိုခက်ခဲမှုကတော့တော်တော်ကိုနေပြီးတော့ရှိတာဥပမာပဲဆိုတော့ဒါကတော့ကျွန်တော်တို့ဒီပို့လို့ရပါတယ
်လက်ရှိမှာတော့ UNOCHA ကရခိုင်ပြည်နယ်မှာကူညီကယ်ဆယ်ရေးလုပ်ငန်းတွေပြန်စတင်နေပေမဲ့မုံတိုင်းတန်တဲ့ပြည်သူတွေနဲ့စစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်တွေမြင့်နေစေဖြစ်တာကြောင့်အကူအညီတွေလိုအပ်နေစေဖြစ်ပါတယ်။ဒါအပြင်2023ခုနှစ်ရှစ်လတာကာလအတွင်းလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ကူညီရေးနဲ့မောခာမုံတိုင်းတုံ့ပြန်ရေးအရေးပေါ်ရန်ပုံငွေကောက်ခံလွှာနှစ်ခုစလုံးမှာရန်ပုံငွေပြည့်မီဖို့လိုအပ်ချက်တွေရှိနေသေးတယ်လို့စုစုပေါင်းလိုအပ်ချက်ရဲ့25ရာခိုင်နှုန်းလောက်သာရရှိသေးတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့ဒီလအစောပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ရခိုင်မှာစာနာမှုအကူအညီဆက်ခံနေတာကိုကိုစောဝက်လိုင်းပြောပြခဲ့တာပါ။အခုတော့မြန်မာရုရှားဆက်ဆံရေးတိုးလာတာပါ။ရုရှားနိုင်ငံကမှာယူထားတဲ့ SU-30 တိုက်လေယာဉ်ကြီးတွေကတဲကဒုတိယသုတ်ဒီနှစ်ထဲထည့်ရောက်လာမယ်လို့ခန့်မှန်းထားကြပါတယ်။ အတော်ကြာတဲ့ကမာယူထားတဲ့တိုက်လေရင်တွေကနှစ်စင်းကိုတော့မနစ်ကပထမအဆုံးလက်ခံရရှိခဲ့ပါတယ်။နိုင်ငံတကာရဲယူတန်ခတ်မှုတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီနဲ့အနောက်နိုင်ငံတွေရဲ့ဆန့်ကျင်မှုကြုံနေရတဲ့ရုရှားကြားစစ်ရေးပါဝင်ဆက်ဆံရေးတွေတိုးလာနေတာကပါကြောင့်ပါလဲ။အကဲခက်တွေအမြင်ကိုစူးစိပြီးကျွန်တော်ပဲပြောပြထားပါလဲ။
โอเคทีรัสเซียเอสยูเซตี้ไตเลียปฐมอาทุ่ง2ปียောက်ခဲ့တာအတွက်စစ်မှုဝင်ကြီးဦးချာလီတန်းကပြီးခဲ့တဲ့အပတ်ရုရှားစီးပွားရေးဖိုရမ်တစ်ခုကနေပြောခဲ့တာရဲ့ထူးခြားမှုကိုလေတဲ့စီဒီအမ်တက်ချက်ကြီးဇေယျကသူကမှားတာ6စီးဗျာ6စီးတာကိုရောက်တဲ့2စီးရတကယ်တော့2022ခုထဲမှာရောက်တဲ့2စီးအမှန်ငယ်ဆိုတော့ဒုတိယတော့ကဒီနှစ်ထဲမှာရောက်ဖို့များတယ်ဒါပေမဲ့အကယ်၍မရောက်ဘူးဆိုရင်လာမယ့်နှ di chulu jaja wear le ajang ini wear hand to mungkin pun, nanti dalam tu nak kurang makan salo jaya pun, nanti pengjaya mesu dosen le, lepas ni mana dia macam jaya pun, dia ni tak kau tu apa ni, ubah macam pang ni yang ada pang ni le, long si tu, seni si biru, nyai tem biru, je cahlo jaya ni tak si, pun, now di tu range pun, ni biru apa ni biru, ni mana yang tau main utawa biru, pang tu, kiri wele je, pihon je ni macam tu, ay.
ยามานั่งยันตองไม่มีเอาไปอยู่ในบิดวันนี้ตัวอะไรปุ่มได้จะเราตุยอะไรก็เนาะอะคือเลยยามาสิทธะเบิกาที่เลี้ยงเจ้าเนี่ยพระเจ้าปู่ตรงลายอะไรกูอเมริกันสิทธะกับยังไงซะที่บัวมุจิเจ้าจะไม่มีเว็บเบิกาที่รู้มาอากูจะคุยเจ้าเนี่ยอุตส่าห์ดีแอร์พาวเวอร์เลี้ยงเจ้าได้แค่หูเอ็นอาร์เวจันนอร์เลยมีเพียงใจป่วยมาสุดรู้อารมณ์จานี่เลยลงว่าไม่รู้ไหนเนาะแต่เมื่อเลยเลี้ยงเจ้าได้แค่หูเอ็นอาร์กา ที่เราไม่ได้ไปเลยมาแต่เราไม่ที่อยากฟูเซียนจีเลยยังคงจะมีอะไรที่ตอนนี้ได้ไปอ่ะที่ดูลูดูเย่นั่นลงตาเนี่ยกางเส้นหน้ามือกูก็ไปกูบังลงนี่ละดูเรื่องกูที่เราไม่ได้ไปเลยเจ็บหรอแต่พี่เจ้าอุตส่าห์ก็รับยาวเนี่ยรับไปรู้มาไม่นานเลยดูเรื่องอะไรมองที่มือเล็กขนาดนี้อ่ะบีที่เราไม่ชอบอัพเชนไม่ชิบลูกพี่เลยอ่ะบอกอะไรจ้ะที่เอสยูแต่ที่ใจเลยยืนด้วยสีลาดายแต่ยาวในมือพอ เมื่อเราเดินสักครั้งชนะจงมาตาวันทั้งสองเกเรตจะจีจี้ก็ตีมีอยู่ชนะรู้ตอนไหนชนะรู้ปีนี้เสร็จที่บ่ตีแต่ยังไหนสนุกตีไม่ชิวพระเจ้าเลยสู้รอดีเรื่องสุดาเลยนี่นั่นเนี่ยเควนเว้นยิ่งพิจารณาเลยใช่ไหมที่สุดาเลยตัวดีเรื่องชาวเวอาท่าเกียร์พิจารณาด้วยตัวเรื่องสีคงจะสีดีสีทอลานี่แบบกงนะว่าน้ำมันมาที่ผงเชื่อคงจะสีดีผงนี่ทอลงหูเวียดีเอสยูตาที่อาปูสู้ละว่าน้องตุ้มมาตรงเนี่ย
รอกระดิจีนี่อะเราลูกยามากาบาซาดิลงว่ามาทุ่งไหนเดียวอะเราไม่เห็นไหนไงเวียมาพิจารณาตัวมุมมันเลยเดียวตามันพงเราไปเช็คเจ้าพี่ไหนเนี่ยบ่เนาะซึ่งแต่ก็ตอนนั้นยามากาตัวเวียเลยพิสิทธิ์หายยันตัวเฟย์นะบ่เนาะฮะฮะตัวมุมเราไปแต่แค่นั้นแล้วตัวอะตรงมาเวียนามยาเลยพามาลงมาพิจารณาบ่เลยจีนี่ยามารัสเซียเป็นกันเลยยามากูบ้าจังอะกูรู้จังลายยาบงกูจับจามีเวียนบักการัสเซียเลยตัวมันเลยไม่สวยไม่ชิโร่ยามานายงานเนี่ย North Korea
ไปจานอร์เลยสุดท้ายรัสเซียดูมันดูซูเปอร์พาวเวอร์สูบีโร่ที่เกะที่เกะพิจารณาจารอดีเนี่ยมานายงานเนี่ยนอร์ทเกาหลีอากูเซียนักกูเบชีโร่แต่ก็บอกว่าตัวเราเลยเปิดร้านบีบีที่จานเนี่ยนายงานนี่กูดูบ้านี่อะไรบ้างรัสเซียเป็นกันยาวยาวจีนปอแต่จะดีเสียก็รัสเซียเราตัวไม่เป็นซีเอียสาจูชุดนั้นท้องสัตว์เชื่อมาเลยเรารัสเซีย
สู้ยานเนี่ยมาเลยสั่งยาเลยมาสั่งเลือดยาบ่เนาะที่มาบีมาเกจิบีเรียบร้อยแล้วพี่อ๋อเส้นวันนี้เราใช้มุ้งอยู่ในชีเกเรตไอ้เส้นยาอยู่ในยามาตัวเส้นเอาไว้ที่น้องนายงานเนี่ยสั่งเส้นเราได้ใช่ไหมเราใช้นายงานเราไปปีนยาโดนเนี่ยตาเส้นกองอะไรใช่ไหมที่ว่าใช้นายงานเอาลงส่งตัวนั้นนะเส้นดีสิเพราะเราจะมุ่งเราใช้ประกาศเราตามรูปเส้นยาเลยเราอยากมาบ่เนาะจ้าพี่ยามากันนี่เราใช้ประกาศมาเกิดอะไรลงเกเรงานนี้แค่เราต้องเสียเชื่อก
ော့ဒီစစ်ပစ္စည်းတွေ order လုပ်တဲ့အခါမှာကိုဝယ်တဲ့အချိန်နဲ့တကယ် delivery လုပ်တဲ့အချိန်နဲ့ကတော့ကွာတာ၄ရှိတယ်။ဒါပေမဲ့အခုအချိန်မှာနိုင်ငံကဒီလောက်စီးပွားရေးကျနေတဲ့ဥစ္စာသူတို့မှာဒီလောက်ပတ်စံအခက်အခဲတွေရှိနေတဲ့ကြားထဲမှာဒီလေးမြန်နေဝယ်ပြီးတော့အကုန်ကြပြီးတော့နိုင်ငံကိုပြာကြအောင်လိုက်လုပ်နေတယ်ကိုအိမ်ကိုကိုဖျက်ဆီးလို့ရှင်ဘယ်လိုလုပ်စီးပွားရေးတက်နိုင်မလဲမဟာဗျူဟာကအစတည်းကမှာ
တကယ်တော့မြန်မာနိုင်ငံမှာအာဏာသိမ်းပြီးခုခံရေးတိုက်ပွဲတွေဆက်ပြင်းထန်လာနေချိန်မှာမြန်မာစစ်ကောင်စီအနေနဲ့လေကြောင်းရေးကိုပို့ဖို့တုံးလာရတယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ
အခုသတင်းပေးပို့ချက်အပြီးမှာတော့ဥကျော်စံသားနဲ့ဆွေးနွေးတာပါဝင်ဗိုလ်ရုညအပတ်စဉ်ခန္ဓာတွေလာပါဦးမယ်ခင်ဗျာ
VOA American တရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှကိုရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်။မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တရဲ့ September 13ရက်ဗုဒ္ဓညပိုင်း Radio Season တွေကိုအမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်ကနေရုပ်သံကပါည10:00နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ3251တို့ကအပြင် VO ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တွင်တစ်ချိန်တည်းထုတ်လွှင့်ချိန်တွင်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗိုလ်ဒူးညာတိုင်းပြောပြနေကြဦးကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်နောက်ဒေါက်တာသန့်စော်ရဲ့လူတုနဲ့ကျမ်းမာရေးနောက်ကိုရင်နဲ့အားကစားအပတ်စဉ်ကဏ္ဍတွေစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကံပါအာဆီယံထိပ်သီးပွဲပြီးသွားတာပေါ့တကြံအမြောက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတာပါလေဒေတာရင်းအချက်ချာချပြီးအင်အားအကြီးဆုံးအဖွဲ့အစည်းဖြစ်တဲ့အာဆီယံရဲ့ထိပ်သီးဆွေးနွေးပွဲဟာမြမအရေးနဲ့ပတ်သက်ပြီးထိရောက်ပြီးတကယ်အလုပ်ဖြစ်မဲ့ဆုံးဖြတ်ချက်တည်းရဲ့မချနိုင်ပဲပြီးဆုံးသွားခဲ့ပါတယ်ဘာကြောင့်ဒီလိုမဆုံးဖြတ်နိုင်ဖြစ်ခဲ့ရတာပါလဲဥကျော်စံသားကိုမမြသစင်အောင်ကမင်းမြန်ဆွေးနွေးသုံးသပ်ထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါဥကျော်စံသားရှင
်မင်္ဂလာပါမြတ်စင
်ပြီးခဲ့တဲ့အပတ်ကတုန်းကဒီအာဆီယံထိပ်သီးစည်းဝေးပွဲနဲ့ပတ်သက်ပြီးတော့အကျိုးသုံးသပ်ခဲ့ကြပါတယ်ဒီစည်းဝေးကျင်းပနေတဲ့အချိန်နဲ့တိုက်ဆိုင်ပြီးတော့ပေါ့လေအခုကျတော့ဒီစီဝေးကပြီးသွားပါပြီ။အဲဒီတုန်းကတော့ဟိုဥကျော်စံသားပြောခဲ့တာကမြန်မာအတွက်အာဆီယံနေပြီးတော့တိတ်မြှုပ်လင့်စရာမရှိဘူးလို့သုံးသပ်ခဲ့ပါတယ်။အခုစီဝေးပြီးသွားတော့ကောဘာတွေထူးခြားပါသလဲ
။ဘာမှမထူးခြားဘူးလို့ပဲပြောမှာပါ။မြှုပ်လင့်စရာသိမ့်မပေါ်ထွက်ပါဘူး။အာဆီယံဥက္ကဋ္ဌရဲ့နောက်ဆုံးကြေညာချက်ကလေ့လာကြည့်ရအခါမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပထမဆုံးဖော်ပြထားတဲ့တနေရာကတော့မုခမုန်တိုင်းအတွက်ဒုက္ခတွေကိုဒါစာနာမှုကုနီပေဘကိစ္စဝင် disaster management နဲ့ပတ်သက်ပြီးတော့ရေးထားတွေ့ပါတယ်။နောက်မြန်မာနိုင်ငံမှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ရေးတာ။အဲ့ဒီမှာအပြင်းထန်ဆုံးစကားကတော့အကြမ်းဖက်မှုတွေကိုဆက်လက်ပြီးတော့ပြင်းပြထန်ထန်ရှုတ်ချသွားမယ်ဆိုတာပါတယ်။ဘယ်ဘက်ကအကြမ်းဖက်တယ်ဆိုတော့မပြောထားဘူး။ဒါပေမဲ့အရသားတွေကြောင်းတွေဘာညာထိခိုက်တယ်ဆိုတာသူတို့ဖော်ပြထားပါတယ်။အဲ့ပြီးတော့အဓိကကတော့သူတို့ဆက်ပြီးတော့အာဆီယံရဲ့မူငါချက်ကိုပဲအခိုင်အမာကင်ဆယ်သွားမယ်ဒါကိုပြောပါတယ်။ဒါပေမဲ့ဒီဟန်ရယ်ဆန့်ကျင်ပြီးတော့တခါစာပိုက်130နဲ့လေးမှာရေးထားတယ်သူတို့အဖိုက်လွှဲထားတယ်ဆိုတော့သူတို့အနေနဲ့အာဆီယံဟာဆက်လက်ပြီးတော့ထောက်ခံသွားမယ်တဲ့မြန်မာနိုင်ငံရဲ့အထောက်အမှုတွေကိုမြန်မာ efforts တွေကိုဆက်လက်ပြီးတော့ထောက်ခံသွားမယ်ဆိုတာအခိုင်အမာပြောလို့ရတယ်။ဘာတွေအထောက်သူလဲဆိုမြန်မာနိုင်ငံက efforts to bring peace နိုင်ငံရေး possible stability ဒီမျိုးရအောင်လုပ်ဖို့ the rule of law တရားဥပဒေစိုးမိုးရေးဖြစ်ထွန်းအောင်လုပ်ဖို့ promote harmony အဲလူ first assignment တွေကြမှာသဟဇာတဖြစ်အောင်ဖန်တီးဖို့အထုတ်နေမှုတွေကိုဆက်လက်ပြီးတော့ကြိုးပမ်းတော့ဆိုတော့မြန်မာကအထုတ်နေသလားဆိုတော့အဲ့ဒီဟာကြည့်လိုက်ရင်တော့ပြည်သက်တွေတော်တော်စိတ်ပြတ်ကြမှာပေါ့လေမျောလင်းထားတဲ့လူတွေအနေနဲ့ပေါ့တနည်းပြောရင်ဒီပညာချက်တွေဟာကြောင့်မြန်မာကအာဆီယံကိုကြောက်ရမယ်အစားမြန်မာကိုအာဆီယံကကြောက်လို့ချော့ပေါင်းနေတယ်လို့ပဲဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။တနည်းလာလဲဒီလိုတနည်းလာလဲဒီလိုသောရရှင်တယောက်ပြည်တဲ့စာပထမကျွန်တော်သုံးသပ်ခဲ့တော့ငါကျွန်တော်သတိရတယ်အဲ့ဒါကိုဘာပြောထားလဲဆိုတော့အခုသုံးသပ်ချက်ကိုတဲ့နောက်နှစ်ကြရင်လည်းသုံးလို့ရပါတယ်ဆိုတော့သဘောဘာမှပြောင်းမှာမဟုတ်ဘူးဆွဲသဘောပါပဲဆိုတော့အခုလည်းပဲထုံးနှီးလောက်ပဲပြောမှဖြစ်ပါတယ်မှာကျန်
။ဒါပေမဲ့ဒီ2026အာဆီယံအလှည့်ကျဥက္ကဋ္ဌနေရာကိုမြန်မာကဖိလစ်ပိုင်ကိုအလှည့်ကျော်ပြီးတော့လွှဲပေးလိုက်ပါတယ်။ဟိုစစ်ကောင်စီဘက်ကရှင်းလင်းချက်ထုတ်တာကတော့မြန်မာအရေးမှာဒီတခြားဦးစားပေးဆောင်ရွက်ရမယ့်ကိစ္စတွေရှိတဲ့အတွက်ဒီလိုအလှည့်ကျော်လိုက်တာလို့ပြောပါတယ်။အဲ့ဒါစစ်ကောင်စီရဲ့ဆုံးဖြတ်ချက်တက်တက်လားအာဆီယံတစ်စုံတရာတွန်းအားပါနိုင်ပါသလား
။နှစ်ဖက်လုံးကမလုပ်ရဘူးလို့ပြောရင်တော့သိပြီးတော့ဒဲထိုးကြမယ်ထင်ပါတယ်။မြန်မာနိုင်ငံကိုအာဆီယံဥက္ကဋ္ဌနေရာလဲကြခဲ့တော့2006မှာလဲပဲတခါမြန်မာကညင်ခဲ့ဘူးပါတယ်အဲ့တော့ဘာဖြစ်လဲဆိုတော့လာအိုစ်မှာအာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးကျင်းပနေတယ်ကျွန်တော်ကိုယ်တိုင်အဲ့ခါမှာသတင်းတောက်ဖြစ်နေသတင်းယူနေပါတယ်သတင်းကအဲ့ခါမှာသူကပညာရဲ့လက်မခံဘူးဆိုပြီးတော့လူတွေစောင့်ကြည့်နေတော့မှာအဲ့တော့အဲ့ဒီအချိန်မှာအမေရိကန်နိုင်ငံကြီးဝန်ကြီးကွန်ဒိုလီဇာရိုက်စ်သူကမတက်ဘူးဆိုတော့
ဥရောပသမဂ္ဂတို့ဘာလို့လဲအခုစောင့်ကြည့်နေရတဲ့မြန်မာသားဆက်ပြီးတော့ဒီမှာလုပ်မယ်ဆိုရင်သူတို့ကဆက်ပြီးတော့သဘိမောက်မယ်ဆိုတဲ့သဘောဖြစ်တယ်ဆိုတော့အဲ့ဒါကြောင့်သူတို့ချင်းချင်းပြီးတော့ဘယ်လိုသဘိမောက်နေတော့သူ့လက်ထက်မှာမြန်မာကဥက္ကဋ္ဌလုပ်လိုက်လဲအောင်မြင်မှုရမှာမဟုတ်ဘူးလေဘာမှစစ်တွန်းနိုင်မှာမဟုတ်ဘူးနမပြေုံပဲရှိမယ်ဆိုတော့ကြောင့်အဲ့ဒီသဘောနဲ့လွှဲပေးခဲ့တာဖြစ်ပါတယ်အခုဒီခါမှာကြတော့ဖိလစ်ပိုင်နဲ့ညှိပြီးတော့စလွှဲတော့ဖိလစ်ပိုင်သမ္မတမာကိုစ်ဂျူနီယာကတော့ဘာကြောင့်ဆိုတာမပြောပါဘူးညာဖိလစ်ပိုင်သမ္မတမနှစ်ယောက်ကအပြည်သင်းဌာနကိုပြောပါတယ်အဓိကအဖြစ်အမေရိကန်နဲ့ဥရောပသမ္မဂရဲ့ပရက်ရှာကိုစိုးရိမ်လို့ဖြစ်တယ်အဲ့ဒီနိုင်ငံတွေနဲ့မြန်မာနိုင်ငံကိုဥက္ကဋ္ဌထားရင်အဲ့ဒီနိုင်ငံတွေနဲ့အာဆီယံရဲ့ဆက်ဆံရေးအများကြီးထိခိုက်နိုင်တယ်အဲ့ဒါကြောင့်ဒီလိုစီစဉ်တာဖြစ်တဲ့ဆိုရဖိလစ်ပိုင်သမ္မတမကပြောတဲ့အကြောင်းအပြည်မှာရေးထားပါတယ်ဆိုဒါဆိုရင်တော့ပေါ်ပေါ်ထင်ထင်ဘယ်သူကကြောက်လို့လားဘယ်သူကတွန်းအားပေးလို့လားဆိုတာတဲ့ဒီခါကတော့သူရဲ့အနာဂတ်ရေးမဖြောင့်ဖြူးမှာကိုစိုးရိမ်လို့နှစ်ဖက်လုံးကဆွေးဆန်းကြတာဖြစ်တယ်လို့ပဲဥစားမှာဖြစ်ပါတယ်
အခုအာဆီယံကပါဒီမြန်မာအရေးမှာ tricker approach ပေါ့နော်သုံးမွင့်ဆိုင်ချင်းကမ်းမှုနဲ့စောင့်ကြည့်သွားမယ်လို့ပြောပါတယ်အဲ့ဒါကဘာလို့ဆိုလိုတာပါလဲ
tricker ဆိုတော့သုံးမွင့်ဆိုင်ပေါ့အာဆီယံဥက္ကဋ္ဌလက်ရှိဥက္ကဋ္ဌရဲ့ဥက္ကဋ္ဌဟောင်းရဲ့နောက်နှစ်ဖြစ်လာမယ့်ဥက္ကဋ္ဌရဲ့သုံးခုပေါင်းပြီးလုပ်မယ်အဓိကအဖြစ်ဒီအစီအစဉ်ကတော့ကျွန်တော်အမြင်ပြောရင် Laos နိုင်ငံကိုထိန်းဖို့ပေါ့လေနောက်နှစ်လာဟိုကအလှကြဥက္ကဋ္ဌဖြစ်လာရင်လာဟိုဆိုသိပြီးတော့ဩဇာလွှမ်းမိုးနိုင်တဲ့အခြေအနေမှာမရှိဘူးတရုတ်ရဲ့ဩဇာဆက်ကွင်းအောက်မှာလုံးဝလူလူကြောက်နေနိုင်ငံလူတွေသတ်မှတ်ထားတယ်ဆိုတော့ဒီအချိန်မှာလာဟိုကဥက္ကဋ္ဌဖြစ်လာရင်အာဆီယံတစ်ခုလုံးရဲ့သဘောနဲ့လည်းလာဟိုရဲ့ဆုံးဖြတ်ချက်တရုတ်ရဲ့စံနာတိုင်းဖြစ်သွားမယ်ဒါလည်းအမှန်ပါပဲ2006တုန်းကကျွန်တော်တို့လာဟိုကိုသွားပြီးတော့သတင်းလိုက်ခဲ့တုန်းကလည်းပဲအဲဒီကိုယ်စလဲတွေကိုစီဘပိရိုက်ကားအစားတဲပြည်သူသမားနိုင်ငံမှာလှူတန်းတယ်ဆိုတာအကုန်လုံးဟိုတယ်ကအစားအဆောက်တွေအကုန်လုံးမှာအဲ့လိုစာတီးရန်ထူထားတဲ့အောက်မှာအရှန်စီဝေးကျင်ပခဲ့တာဖြစ်ပါတယ်ဆိုတော့အခုလည်းပဲထုံနီလောင်းဖြစ်လာမယ်ဆိုတော့မြမအေးကင်တွေ့တဲ့ဟာမှာလုံးဝတရုတ်စံနာဖြစ်သွားမှာဆိုရင်တူပါတယ်အဲ့ဒါကြောင့်ဥက္ကဋ္ဌနေရာမှာ၃ယောက်ပေါ့လေဥက္ကဋ္ဌအဟောင်းရဲ့နောက်ဖြစ်လာမယ်ဥက္ကဋ္ဌရဲ့ပါပေါင်းပြီးတော့ညှိနှိုင်းကြမယ်ဆိုတော့ဒါမဲ့သူကဆုံးဖြတ်ပိုင်ခွင့်ရှိတဲ့အဖွဲ့တော်မဟုတ်ပါဘူးတရားကလည်းပဲအဲထိပ်ကြီးစည်းဝေးကသာသူဆုံးဖြတ်ကြမှာဖြစ်ပါတယ်ဆိုတော့ဒါလည်းပဲအရင်နဲ့လုတ်ခဲ့ပြီးသားဖြစ်တယ်စိတ်လည်းမထူဘူးဆိုတော့စိတ်အတက်စရာကောင်းတဲ့ဆုံးဖြတ်ချက်လို့တော့မဆိုနိုင်ပါဘူးကျွန်တော
်ဟုတ်ကဲ့ပါနောက်ပြီးတော့ပါလေဒီစက်တင်ဘာလဇန်းမှာပဲကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာအမေရိကန်ကဒုသမ္မတကမ်မလာဟဲရစ်တက်ရောက်ပါတယ်ဒါနဲ့မရှိမနှောင်းပဲကျင်းပတဲ့အိန္ဒိယ G20 ဒီစီးပွားထိပ်သီးနိုင်ငံ20ရဲ့စီဝေးပွဲကိုကြတော့သမ္မတဘိုင်ဒန်ကိုယ်တိုင်တက်ရောက်ပါတယ်အဲ့တော့ဒီ G20 မှာရောမြမရေးထည့်ပြီးတော့စဉ်းစားခဲ့တာဆွေးနွေးခဲ့တာရှိပါသလား
G20 ကိုမြမရေးလှုပ်ရှားသူတွေဒီမိုကရေစီလှူလာသူတွေ NUG အစိုးရအပါအဝင်အများကြီးမျှော်လင့်ခဲ့တယ်သူတို့တိုက်တွန်းတယ်ခါကန့်ကွက်စာတွေရေးတယ်နောက်ပြီးတော့နိုင်ငံတကာလူ့အဖွဲ့အစည်းပေါင်း40လောက်ကလည်းပဲအဲ့လိုစာရမျိုးမျိုးရေးပြီးတော့မြမအေးကိုပြင်းပြင်းထန်ထန်ကင်ကြွယ်ပါလို့ပြောတယ်။ဒါပေမဲ့ဘာမှပေါ်ထွက်မလာပါဘူး။ဘယ်လိုမှလည်းပေါ်ထွက်လိုက်စရာအကြောင်းရှိဘူး။ဘာကြောင့်လဲဆိုတော့ G20 ကိုလောလောဆယ်ဥက္ကဋ္ဌအဖြစ်အင်ရှင်ဖြစ်ကျင်းပနေတဲ့နိုင်ငံကိုယ်တိုင်ကအိန္ဒိယဖြစ်နေတယ်။ဆိုတော့အဲ့ဒီတည်းမှာနောက်ပါရုရှားပါတယ်၊တရုတ်ပါတယ်၊အိန္ဒိယပါတယ်ဆိုတော့ဒီနိုင်ငံတွေကမြမစစ်ကောင်စီနဲ့လက်ပွန်ဒီရှိနေတဲ့နိုင်ငံဆိုတော့ဘယ်လိုနည်းနဲ့မှဒီလူတွေကမြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်အရေးယူဖို့ဆိုတာဒီစည်းဝါးဆုံးဖြတ်လို့ဖြစ်လာနိုင်ရမရှိပါဘူး။ဆိုတော့ဒီကိစ္စကိုသူတို့အတင်းပြန်အပြင်းထန်ပြောရင်လည်းသူတို့အထက်မှာပြဿနာသာဖြစ်မယ်။ဒီကိစ္စကမိုင်းနာပေါ်အိမ်မှာသိအရေးမကြီးတဲ့ကိစ္စသာဖြစ်တော့ကြောင်းသူတို့သိပြီးထဲသွင်းလဲဆွေးနွေးခဲ့တယ်ဆိုတာမတွေ့ပါဘူး။ဆိုတော့ဘယ်လိုမှမဖြစ်နိုင်တဲ့မျိုးပန်းလဲလို့ထင်ပါတယ်။ဆိုတော့အာဆီယံဥက္ကဋ္ဌကိစ္စမှာလည်းအဲ့လိုပဲအာဆီယံမှာလည်းပဲအာဆီယံငါမြန်မာနိုင်ငံကိုဥက္ကဋ္ဌမပေးတာအခုတောင်မှအာဆီယံအစည်းအဝေးကိုမြန်မာကိုမဖိတ်ချင်တာဆိုတော့အဲ့လိုမဖိတ်ချင်တဲ့နိုင်ငံတွေရဲ့မင်းအူရာလုပ်ပြီးဒီစည်းကိုမင်းလို့ဆိုဘယ်ဖြစ်မလဲဆိုတော့ဒီဟာကိုလည်းပဲအာဆီယံကထက်သွင်းစဉ်းစားမှဖြစ်ပါတယ်ဆိုတော့ကျွန်တော်အာဆီယံဥက္ကဋ္ဌဖိလစ်ပိုင်ကိုပြောင်းလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့ပြောပြရရင်ပေါ့လေဆိုတော့အခု G20 အစည်းအဝေးလိုက်ဘာမှမျှော်လင့်နိုင်တဲ့အစည်းအဝေးမဟုတ်ပါဘူးဘာရလက်ပန်းမပေါ်ထွက်ပါဘူးစစ်ကောင်စီဟာအဲ့ဒီသုံးနိုင်ငံပေါ့အဓိကအဖြစ် G20 မှာအင်အားကြီးတဲ့ဖြစ်တဲ့အိန္ဒိယတရုတ်ရုရှားသုံးနိုင်ငံရဲ့အောက်ကိုကိုပြီးတော့အာဆီယံကိုရှင်းနေတာသူတို့ကအာဆီယံကသူတို့ကြောက်ပြီးတော့မတွန်းရသလိုဖြစ်နေတယ်ဆိုတော့မြန်မာဘက်ကစစ်ကောင်စီကတော့သူတို့အောက်ကိုပြီးတော့အာဆီယံကိုအန်တုနေမှာပဲဖြစ်ပါတယ်
G20 ซีเวปีတော့တမရဗိုင်ဒန်ဗီယက်နမ်ကိုသွားပါတယ်ဒီဗီယက်နမ်ကလည်းတကယ်ဆိုရင်ဒီမိုကရေစီဟိုနိုင်ငံတကာနိုင်ငံမဟုတ်ဘူးနောက်လူခွင့်ပြေးွားမရှိဘူးတပါတီယာနာရှင်စနစ်နဲ့သွားနေနိုင်ငံဖြစ်တယ်အဲ့တော့ဘာအတွက်သူကဒီဗီယက်နမ်ကိုမှဘာကြောင့်သွားရပါလဲအဲ့ဒါကြောင့်လေမိကောင်ပါပဲအမေရိကန်ကသူတို့နိုင်ငံရဲ့အကျိုးအစားအဓိကထားရဲဆိုတာပြသနေတာပါသူတို့ရဲ့အဓိကဖြစ်နေတဲ့အခင်းချင
the Indo China sepoe pi na wai ma Vietnam ne tayung ne le yam phit khe bu le set dai khe bu le na pi lo Vietnam ha communist nai ngan phit bi me le si bo ya phin yin shin lan yang wo lai la de kha American twa akwa kaung be American win pi lo swae de lu pyo da ra hu all inclusive strategic partnership sora all inclusive sora lu pyo na si ma pa bu lo pyo ma wa da me lwan song ko lung song ko lwan chong tha de ma phi wa mai phet su pyo su si bo ye ro ni pinya ro ဒီလိုလုပ်တဲ့အတွက်တရုတ်ကိုရန်စားတာမဟုတ်ပါဘူးလို့တော့သူဖြည့်ဖြည့်နဲ့ပြည်တယ်ပေါ့လေဒါပေမဲ့အမေရိကန်ကြီးဒေသတွင်းနိုင်ငံတွေရဲ့အခြေအနေထက်သူတို့နိုင်ငံရဲ့အကျိုးစီးပွားကိုအဓိကထားတယ်လူခွေးရင်းပါကြမကြည့်ဘူး double standard ပဲဒီကိစ္စမှာတော့တချို့နိုင်ငံကျတော့လူခွေးရောင်းအပြစ်နေတယ်တချို့နိုင်ငံကျတော့လူခွေးဘာဖြစ်ဖြစ်သူတို့နဲ့အဆင်ပြေမယ်ဥပမာ Saudi Arabia ဆိုထုံးလေးလောင်းမယ်ဆိုတော့အဲ့ဒါတွေးရပါတယ်သူတို့
ဒေတာရင်းအဖွဲ့အစည်းတစ်ခုအနေနဲ့အာဆီယံကမြမအရေးကိုတိတ်ပြီးတော့ဟိုထဲထဲဝင်ဝင်ဖြည့်ရှင်းနိုင်တာကိုမတွေ့ရပါဘူးဒီတော့အခုလိုအခြေအနေမျိုးမှာအာဆီယံကိုဘလို့အနေထားမျိုးတစ်ခုအနေနဲ့ခိုင်းနိုင်ပြီးတော့တတ်မှတ်နိုင်ပါလေ
အာဆီယံကိုအာဆီယံကဆန်ဘယ်လိုဖြစ်လဲအသံသာရှိပြီးအဆန်မရှိတဲ့တကြံအမြောက်ပေါ်ရောအဲ့လိုပဲပြောမှာဖြစ်ပါတယ်စကူကြဆိုရင်လည်းဖြစ်မှာပေါ်နေတာအဓိကအာဆီယံကတော့သူတို့ဒေတာတွင်းမှာဘယ်ဘက်ကမှမလိုက်မြင်အောင်သူတို့ထိန်ရတယ်။နောက်ပြီးတော့သူတို့အဓိကကြိုးစားတာအာဆီယံအဖွဲ့တွေမှာအဲ့သဘောထားကွဲလွဲမှုတွေပို့ပြီးတော့ပေါ်ထွက်မလာဖို့ကြိုးစားတယ်။အဲ့ဒါကြောင့်သူတို့တိုင်းနိုင်ငံချင်းပြောတဲ့အခါမလေးရှားတို့လက်စီလက်မောင်းတက်ပြီးပြောခဲ့ကြတယ်။ဒါပေမဲ့ဘုံစူပေါင်းပြီးတော့ဆုံဖြတ်ချက်ချတဲ့အခါကျတော့သဘောထားအင်မတန်တုံတောင်း water down လုပ်ပြီးတော့နှိမ်ချပြီးတော့သူတို့ပြောတာတွေးရပါတယ်။ဒါသူတို့အချင်းချင်းမပြိုကွဲဖို့ရောသူတို့အဖွဲ့စည်းတစ်ဖက်ဖက်ကိုတိမ်ပါမသွားဘူးဟောအဓိကထားပြီးတော့လှုပ်ရတယ်ဆိုတော့သူတို့အတွက်လည်းဘေးကျန်နေကြဖွဲ့စည်းသက်ဖြစ်ပါတယ်ပြောအောင်
ပါအခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်အခုကျော်စင်သားရှင
်ဟုတ်ကဲ့ကျွန်တော်ကလည်းကြောင်းနာနေတော့သောတာရှင်နဲ့နားထောင်တော့ရမယ်ထင်ပါတယ
်အရှိတောင်းအရှာဒေတာလေးအချက်ချကြအင်အားအကြီးဆုံးအာဆီယံအဖွဲ့ကြီးရဲ့ထိပ်သီးဆွေးနွေးပွဲအပြီးမှာတော့မြမအခြေတဲ့အတွက်ဘာမှမထူးကြတဲ့အခြေအနေဖြစ်ခဲ့ပြီးအာဆီယံအချက်ချာမချတော့တာကိုဥကြော်စံတန်နဲ့မမျှသစေအောင်ဆင်းနေတုံသက်ခဲ့တာကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်လူထုနဲ့ကျမကြီးကဏ္ဍပါထိုးသွင်းတရားရှေးဥသူနာပြည့်စုံရေးကိုပြောထားပါတယ်ရှေးဥသူနာပြည့်စုံဤတွေထဲမှာထိုးသွင်းတရားရတဲ့အခါကျွမ်းကျင်ကျမကြီးစောင့်ရှောက်သူတွေရှိတဲ့ဆေးရုံဆေးကန်းကိုမရောက်ခင်ကဏ္ဍဦးလှူဆောင်ပေးထားတင်တာတွေရှိပါတယ်အထွေထွေအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကိုမေးထားတဲ့ဒေါက်တာသန့်စောပြောပြပေးပါအောင်ခင်ဗျာ
ထိုးသွင်းနိုင်ရရတဲ့အခါကျွမ်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေရောက်မလာသေးခင်မှာရှေးဥဒနာပြည့်စုံနီလန်းတွေကိုကနက်ဦးလှုပ်ဆောင်ထားပေးဖို့လိုအပ်ပါတယ်ခြေထောက်မှာထိုးသွင်းနိုင်ရရတဲ့အခါကနအူးလှုပ်ဆောင်ပေးတဲ့ရှေးဥတနာပြည့်စုံမှုနိလန်တွေအကြောင်းကိုတမားတော်တို့ဖြစ်သူဒေါက်တာအမောင်ကျော်နိုင်ကအခုလိုပြောပါဗျ
။ခြေထောက်အောက်ပိုင်းပေါင်တို့ခြေစလုံးတို့မှာထိုးသွင်းဒဏ်ရာရရင်ပထမဆုံးလှုပ်တင်တာကတော့သူ့ရဲ့ပတ်ဝန်းကျင်မှာရှိတဲ့ဒီအဝတ်အစားတွေကိုဖျက်ပြရမှာပေါ့နော်။ဘာမှဒါမှဒဏ်ရာကိုထေချတွေ့ရမယ်။နော်ပြီးတဲ့အခါမှာစူးဝင်စိုက်ဝင်နေတဲ့ပစ္စည်းပစ္စည်းတွေရှိရင်လည်းအဲ့ဒါကိုဖယ်ရှားဖို့မကြိုးစားဘဲနဲ့အဲ့တိုင်းပဲခဏထားပါတဲ့။နော်ပြီးလို့ရှိရင်တော့ဆရာတို့ကဒီသွေးထွက်ကြနေသလားသွေးစီးနေသလားနော်ဒီထိုးသွင်းတဲ့ပစ္စည်းမရှိတဲ့သွေးရိုဒဏ်ရာရှိသလားကြည့်ပါတယ်အကယ်၍ပစ္စည်းစိုက်ဝင်နေတာမရှိဘူးပဲနဲ့သွေးရိုတဲ့ဒဏ်ရာရှိခဲ့လို့ရှိရင်တော့အဝတ်သက်နဲ့ခောက်ပြီးသူ့ပေါ်မှာဒီသွေးတိတ်အောင်ဖိနှိပ်ဓာတ်ရိုက်ဖိနှိပ်ထားဖို့လိုပါတယ်ပေါ့နော်ပြီးလို့ရှိရင်တော့အဲ့ဒီထိခိုက်တဲ့နေရာအတွင်းမှာအရိုးထိခိုက်ခြင်းမထိခိုက်ခြင်းကျွန်တော်တို့မပြောနိုင်တဲ့အခါကျတော့အဲ့ဒီခြေထောက်ကိုတတ်နိုင်ရင်မြှင့်ထားပေးပါမြှင့်ထားပေးခြင်းအပြင်သွေးထွက်တာလည်းညှော်နေနိုင်တယ်နာကျင်မှုလည်းသက်သာနိုင်တယ်ဒါကြောင့်မလို့ဆရာတို့ကသူ့ရေကိုထိခိုက်တဲ့အပိုင်းလေးကိုနည်းနည်းလေးမြှင့်ထားဖို့လိုတယ်အဲ့တော့သူ့အောက်မှာတစ်ခုခုပေါ့နော်အဲ့တော့ဒူကောင်းအောက်မှာပဲဖြစ်ဖြစ်ဒ ီခြေလုံးအောင်မှာပဲဖြစ်ဖြစ်ပစ္စည်းတစ်ခုခုခံပြီးတော့သူ့ကိုနည်းနည်းလေးညှင့်ထားပေးလိုက်ရမယ်နော်အဲ့တော့ဆရာတို့အဲ့ဒါကိုဘယ်လိုခေါ်လဲဆိုတော့ rest and elevation ပေါ့တစ်ခုခုတော့တင်လိုက်တယ်ပြီးရင်သူ့ကိုညှင့်ထားပေးတယ်သွေးထွက်မှုကိုရောကြစေတယ်နာကျင်မှုကိုရောကြစေတယ်ပေါ့နော်ဒါလေးကိုကျွန်တော်ပထမလုပ်ထားမယ်အကယ်၍ကိုယ်နီးနားမှာဒီ first aid kit ရှိခဲ့တယ်ဆိုရင်တော့အဲ့ဒါပတ်တီးစနဲ့ယူပြီးတော့သူ့ကိုငြိမ်အောင်ဒီကြက်စီးတယ်လို့သုံးပါတယ်အဲ့ဒါလေးသုံးလို့ရတယ်ဒါမှမဟုတ်ရင်ဥမာပစိုးပေါင်းမီပြင်းနေတာရှိရင်တော့အဲ့ဒါလေးကိုဆွဲဖြဲလိုက်ပြီးတော့သူ့ကိုဒီငြိမ်နေအောင်မလုံနိုင်အောင်နော်ဟိုစီးပေးထားလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ first treatment ပြီးပါပြီ
ရင်ဘက်မှာထိုးသွင်းတန်ရာရတဲ့အခါအသက်အန္တရာယ်နဲ့အလွန်နှီးစက်တာကြောင့်ရှေးဥတုနာပြုစုမှုကိုနီးလန်းမှန်မှန်နဲ့အမြန်ဆုံးလှုပ်ဆောင်ပေးဖို့လိုအပ်ပါတယ်ရင်ဘက်မှာထိုးသွင်းတန်ရာရတဲ့အခါကနအူးလှုပ်ဆောင်ပေးတဲ့ရှေးဥတုနာပြုစုမှုနီးလန်းတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ရင်ဘက်ကိုထိုးသွင်းတဲ့တန်ရာရရှိတဲ့လူတယောက်တွေ့ရင်ပထမဆုံးအနေနဲ့တော့သူကလေကောင်းလေတန်ရဖို့အရေးကြီးတယ်ပေါ့နော်အဲ့ဒါကြောင့်မလို့လူသူရှင်းတဲ့နေရာကိုတကယ်၍ခေါ်သွားနိုင်တော့ကောင်းတယ်ဒါမှမဟုတ်လို့ရှိရင်တော့သူ့ပတ်ဝန်းကျင်မှာလူတွေအများကြီးအုံနေတာမျိုးရှောင်ကြဉ်ရမယ်ပေါ့နော်ပြီးလို့ရှိရင်တော့ဒီရင်ဘတ်ထိုးသွင်းတန်ရာရှိတဲ့လူတယောက်ရဲ့တက်တာတဲ့အနေထားကတော့သူတို့ half sitting position လို့ခေါ်တယ်နော်နောက်တနေရာလေးမှာသူကမှီပြီးနေလိုက်ရင်တက်တာတယ်ထိုင်နေရတာလည်းသူ့အတွက်သက်ရှူတာခက်ခဲတယ်ပက်လက်အိတ်လိုက်ရင်ပို့ပြီးတော့ဆိုးပြီးမောလာတတ်တယ်ပေါ့နော်ဒါကြောင့်သူ့ကိုနောက်ကနေတစ်ခုခုတည်းခုထားပြီးတော့မှီတဲ့ပုံသဏ္ဍာန်လေးနဲ့ထားတဲ့နေပြီးလို့ရှိရင်ဘယ်နဲ့ညာမှာတန်ရာရှိတဲ့ဘက်ကိုခက်ဆောင်းဆောင်းလေးနေတဲ့နေဘာလို့လဲဆိုတော့ဒီထိုးသွင်းတန်ရာတွေကအတွင်းထဲမှာ internal bleeding လို့ခေါ်တယ်သွေးထွက်သွေးယိုခြင်းရှိနိုင်တဲ့အတွက်ကြောင့်မလို့အသက်ရှူကောင်းကောင်းရဖို့ဟာသူဒီနောက်ကိုနည်းနည်းလေးလှန်ထားပြီးတော့တန်ရာတဲ့ဘက်ကိုစောင်းနည်းနည်းလေးစောင်းပြီးနေမယ်ဆိုရင်အသက်ရှူသွေးရှူထိုးဖို့ပို့ပြီးသူ့အတွက်အဆင်ပြေပါတယ်ပြီးတဲ့အခါမှာတော့အပေါ်မှာဝတ်ထားတဲ့အင်ဂျီဝတ်စားတွေကိုဖယ်ရှားပေးရမယ်နောက်တစ်ခါတန်ရာကြည့်ပါမယ်သွေးယိုစီးမှုရှိနေတယ်ဆိုရင်ကျွန်တော်တို့ဒါရိုက်ဖိနှိပ်ခြင်းနဲ့သွေးတက်အောင်လုပ်ပေးရမယ်။အရာဝတ္ထုပစ္စည်းတွေစိုက်နေတယ်ဆိုဆွဲမထုတ်ဘဲနဲ့အဲ့ဒီအတိုင်းပဲဆက်ပြီးထားပေးရမယ်။ပြီးလို့ရှိရင်တော့သူ့ရဲ့အသက်ရှူနှုန်းမှန်စစ်ဆေးမယ်။နောက်လူနာအဓိကတော့လူနာကို reassurance ပေါ့နော်။သူ့ကိုဟိုအားပေးပြီးတော့ဟိုဒီစိတ်အားမငယ်အောင်အားပေးမယ်။ပြီးတဲ့အခါမှာအာလိုအပ်တဲ့ဒီကုသမှုတွေဆက်လက်လုပ်ပေးမယ်။စသည်အားဖြင့်လူနာစိတ်အေးအောင်ကိုကဒါလေးတွေကိုတစ်ဖက်ကလည်းပြောပေးနေဖို့လိုပါတယ်ဒါဆိုလို့ရှိရင်တော့ကျွန်တော်တို့ဒီfast treatment အနေနဲ့ပြီးပါပြီပေါ့နော်အဲ့တော့အဲ့ဒီအချိန်မှာတော့အရေးကြီးဆုံးကတော့အသက်ကလေးကိုမှန်မှန်ရှူနေဖို့ရယ်နောက်တစ်ခါဒီ active bleeding လို့ခေါ်တဲ့သွေးယိုစီးခြင်းမရှိဘူးကပထမဆုံးတွေ့ရှိတဲ့အချိန်မှာအရေးကြီးဆုံးပါပဲအဲ့တော့အဲ့ဒီနှစ်ချက်ကသာမှန်ကန်မှုရှိနေတယ်မှန်မှန်ရှူတယ်သွေးအပြေအဝင်ထွက်တာလည်းတိတ်မများဘူးဆိုလို့ရှိရင်သူ့အခြေအနေကမဆိုးဘူးပေါ့နော်ဒါမဲ့ကျွန်တော်တို့ဆက်ပြီးတော့ဒီစမ်းသပ်စစ်တဲ့ဟာလေးကတော့ဗာလဲဆိုရင်တော့သူ့ရဲ့သွေးခုန်နှုန်းဖြစ်ပါတယ်အကယ်၍ထိုးသွင်းထန်ရာအတွင်းထဲမှာသွေးလွှတ်ကြောတစ်ခုကိုထိပြီးတော့သွေးရုပ်စိမ့်မှုများလို့ရှိရင်သူ့ရဲ့သွေးခုန်နှုန်းကမြန်လာမှာဖြစ်ပါတယ်ဒါကြောင့်မလို့သူ့ကို position နေထားလေးထားပြီးသက်ရှူကောင်းအောင်လုပ်ပေးပြီးဆိုရင်တော့10မိနစ်တစ်ချိန်သွေးခုန်နှုန်းကိုစမ်းပြီးတော့မှတ်ထားမှာဖြစ်ပါတယ်အကယ်၍များသွေးခုန်နှုန်းကဒီမှာတရားတောက်လျှောက်ကျော်နေပြီဆိုရင်တော့သူ့ကိုအလျင်မြန်ဆေးုံပို့ပြီးတဲ့အခါမှာအတွင်းထဲမှာသွေးယိုတာကိုခွဲခန်းသွင်းပြီးတော့ဒီကုသမှုဆက်လက်ပေးဖို့လိုအပ်နိုင်ပါတယ
်ထိခိုက်ဒဏ်ရာအမျိုးအစားအမျိုးမျိုးရှိတဲ့အထက်ကမှထိုးသွင်းဒဏ်ရာရရှိတဲ့အခါမှာကြွကျင်တဲ့ကျန်းမာရေးဆောင်ရှောက်သူတွေရောက်မလာသေးခင်မှာကနအူးလှုပ်ဆောင်ပေးထားတဲ့ရေးဥတုနာပြုစုမှုနည်းလမ်းတွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ထိုးသွင်းတရားရှေးဥဒနာပြည့်စုံရမှာလေကောင်းလေတန်ရပြီးတသက်တသာဖြစ်အောင်နောက်ကိုမှီတဲ့ပုံစံနဲ့တရားဘက်ခတ်ဆောင်ဆောင်ထကအဝိစာဖေတာပေးဖို့အသက်ရှင်နှုံမှန်စေပြီးသွေးထွက်မလွန်စေဖို့အရေးကြီးတာကိုဒေါက်တာသန့်စောလူသူနဲ့ကျန်းမာရေးခဏမှာပြောပြခဲ့တာပါအခုတော့ကိုရနေရဲ့အားကစားခဏပါအမေရိကန်အိုပန်တက်နစ်ပြိုင်ပွဲမှာနိုဗက်ဂျိုကိုဗစ်ကလွန်ခဲ့တဲ့နှစ်90ကတင်ထားတဲ့ဆန်ကျင်ကိုမှီသွားပါပြီဘရာဇီးတိုက်စစ်မှုနေမှာကတော့ပီလီယက်ဆန်ကျင်ကိုချိုးပြီးဘရာဇီးအသင်းရဲ့ဂိုးအများဆုံးသွင်းတဲ့သူဖြစ်သွားပါပြီ။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်စူးစီးတင်ပြပေးထားတာမို့အနားယူရင်တဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မင်္ဂလာပါကျွန်တော်ရန်ငိုင်မှာ VOE ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်အားကစားပြိုင်ပွဲတွေမှာတော့ထူးခြားတဲ့အောင်မြင်မှုသမိုင်းမှတ်တိုင်စစ်တွေစိုက်ထူနိုင်ခဲ့ကြပါတယ်။နယူးယောက်မြို့မှာကျင်းပခဲ့တဲ့ American Open Tennis ပြိုင်ပွဲမှာတော့တင်နစ်လောကမှာနှစ်ပေါင်း90ကြာဘယ်သူမှလိုက်မမီသေးတဲ့စံချိန်တစ်ခုကိုလိုက်မီသွားခဲ့ပါပြီ။1983ခုနှစ်ကအော်စတြေးလျနိုင်ငံသူ Margaret Court အ အမေရိကန် Open ကိုဘိုးဆွဲပြီးတော့ Grand Slam Champion ဆုကို24ချိန်နဲ့အများဆုံးတင်ထားခဲ့တဲ့စံချိန်ကိုဒီနေ့နှစ်90ကြာမှာပဲ Serbia နိုင်ငံသား Novak Djokovic ကလိုက်မီသွားခဲ့ပါပြီ။မြို့သား Final ကိုတနင်္ဂနွေနေ့ကကစားခဲ့ကြတာမှာ Djokovic ကကမ္ဘာအဆင့်သုံး Daniel Medvedev ကို 6-3, 6-6, 6-3 နဲ့အနိုင်ရပြီးတော့ American Open ကို4ချိန်မြောက်ဘိုးဆွဲသွားပါတယ်။အခုလိုအနိုင်ရသွားတဲ့အတွက်သူက American Open ကိုအနိုင်ရသူတွေထဲမှာအသက်ကြီးဆုံးကစားသမားအဖြစ်စံချိန်တင်သွားခဲ့သလို Grand Slam ပြိုင်ပွဲတွေကို24ချိန်ဘိုးဆွဲပြီးတော့အမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါအများဆုံးစံချိန်တင်ထားခဲ့တဲ့ Margaret Court ရဲ့စံချိန်နဲ့လည်းတူသွားခဲ့ပါတယ်။ Djokovic ကတော့အခုလို Grand Slam Champion ဆုကို24ချိန်ရတာကသူ့အတွက်တိတ်ကိုအရေးကြီးပြီးတော့သူရဲ့မိသားစုအထူးသဖြင့်သူတင်းနစ်ကစားနိုင်ဖို့အတွက်အားလုံးပေးဆက်ခဲ့တဲ့အဖေနဲ့အမေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောပါတယ်။ Djokovic အခုလို Grand Slam 24ချိန်မြောက်အနိုင်ရသွားတဲ့နဲ့ပတ်သက်ပြီးတော့ Mexico နိုင်ငံကနေလာကြည့်တဲ့ Tennis ပရိသတ် Alex Arredondo ကတော့
We were amazed by watching Novak. He's such a amazing and talented player and it's an honor to be here. 24 wins.
Novak ကိုကြည့်ပြီးတော့ကျွန်တော်အားသင့်မိပါတယ်။သူကတကယ်ကိုအဟောဆရာခေါင်းလောက်ပါရီထူးချွန်တဲ့သူပါ။အခုလိုသူ Grand Slam 24ချိန်နဲ့ရတဲ့ဖွဲကိုကိုယ်တိုင်ဒီမှာလာကြည့်ရတဲ့အတွက်ဝမ်းသာဂုဏ်ယူမိပြီးတော့မယုံနိုင်လောက်အောင်ပါပဲ
Djokovic အနေနဲ့အခုလိုမျိုးအသက်36နှစ်အထိ Grand Slam ပြိုင်ပွဲတွေကိုဘိုးဆွဲပြီးတော့24ချိန်နဲ့ဘူးတွေအများဆုံးအဖြစ်စံချိန်တင်နိုင်တာဘာကြောင့်ပါလဲသူရဲ့အဓိကထူးခြားချက်တွေကဘာတွေပါလဲဒါနဲ့ပတ်သက်ပြီးတော့အားကစားဆောင်ပါရှင်ဝင်းအောင်ကြီးကတော့
Djokovic ရဲ့ထူးခြားချက်တစ်ခုကဘာလို့ဆိုလို့ရှိရင်ဖက်ဒရာတို့နဒါလုံးနဲ့ရှင်လို့ရှိရင်ဂျိုကိုဗစ်ကသူလာတဲ့ဘဝကသူကရုပ်ကံပြီးတော့လာတယ်ပေါ့အဲ့တော့အဲ့ဒီလိုလူတွေရဲ့ဇွဲသက်သည့်ကျူးစားမှုဆိုတာကတော့သူရဲ့အဲ့ဒီပြိုင်ဘက်တွေနဲ့သူစားတယ်ပေါ့အဲ့တစ်ချက်နောက်တစ်ချက်ကဘာလို့ဆိုလို့ရှိရင်သူကဘလို့အခြေအနေကိုစိုးသွားပြီးဖြစ်စီသူကမတုံ့လောက်ဘူးသူကဖက်ဒရာဆိုလို့ရှိရင်ကအဲ့ဒီအာမျိုးကသူကသွားလို့ရှိတယ်သူကတော့ခက်အေးတဲ့သူကကောင်းအေးတဲ့သူကတော့ကစားနိုင်တယ်နောက်တစ်ခုကဥပမာတူးဆက်ချိုးနေတဲ့ခါမျိုးမှာဒီ green ဆွဲမှာပေါ့လေကျန်တဲ့3ဆက်ကိုပြန်နိုင်အောင်ကစားနိုင်တဲ့ဟာကလည်းစီးရင်အင်းနဲ့တော့အတိအကျမပြောနိုင်ပေမဲ့လို့ဂျိုကိုဗစ်ကတော့လူတကာနဲ့စားတယ်ဆိုတာတော့အမှန်ပဲအခုဒီနေ့ဒီအခု US Open ကျိုက်ဝဲမှာဆိုလို့ရှိရင်သူကသုံးချိန်လဲသွားတာတွေ့ရတယ်။သူအသက်ကိုဒီ30က36ရှိနေတဲ့အရွယ်မှာ hard court ဝင်မှာလဲရဲဆိုတာကနည်းတဲ့တာမဟုတ်ဘူး။ဒါပေမဲ့လို့သူကဒီနေရာမှာပြင်ချင်သေးသွားလို့ဒီခါရအောင်လုပ်မယ်ဆိုတော့စိတ်ထားမျိုးနဲ့ကစားရဲဆိုတာကရှင်းနေတာပဲ။သူ့ရဲ့ကြိုးစားမှုစောမကဇွဲကျွမ်းကျင်မှုစတဲ့အချက်တွေအားလုံးပေါ်ပြီးတော့သူကဒီလိုရရှိသွားတာဖြစ်တယ်လို့ထင်ပါတယ်။
လူတော်ဘက်မှာ Grand Slam ပြိုင်ပွဲရဲ့စံချိန်အစ်တစ်ခုကိုတင်နိုင်ခဲ့တယ်လို့အမျိုးသမီးဘက်မှာလည်းစေကျော်သက်အရွယ်ချန်ပီယံအစ်တစ်ယောက်ဖွဲ့ပေါ်လာခဲ့ပါတယ်။အမျိုးသမီးတူချင်း Final ကိုစနေနေ့ကကစားခဲ့တာမှာတော့ American ကအသက်19နှစ်အရွယ် Coco Gauff ကကမ္ဘာအဆင့်တက် Arena Sabalenka ကို 2-6-6-3-6 နဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။ဒါဟာသူ့အတွက်တော့ပထမဆုံးအချိန် American Open ကိုအနိုင်ရတာဖြစ်တယ်လို့ပထမဆုံး Grand Slam ချန်ပီယံဆုလည်းဖြစ်ပါတယ်။အခုလိုကိုကိုကောက်အနိုင်ရသွားတဲ့အတွက်အမေရိကန်ကနာမည်ကြီးဆရီနာဝီလျံနောက်ပိုင်းမှာအမေရိကန်ကဆယ်ကျော်သက်တွေထဲမှာတော့အမေရိကန်အိုးပန်ကိုပထမဆုံးအချိန်အနိုင်ရသွားတာဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းတွေဘက်မှာတော့ဘရာဇီးတိုက်စမှုနေမဟာကမ္ဘာကျော်ဘောလုံးသမားကြီးပီလီယက်စံချိန်ကိုကျော်ပြီးတော့ဘရာဇီးအသင်းတို့ဂိုးအများဆုံးသွင်းတဲ့သူဖြစ်သွားပါပြီတောက်ကြနေကကစားခဲ့တဲ့ဘရာဇီးနဲ့ဘိုလီးဗီးယားတို့ရဲ့ကမ္ဘာဖလားခြေစစ်ပွဲမှာဒီမားက2ဂိုးသွင်းပြီးတော့လက်ရွေးစင်သက်တမ်းတစ်လျှောက်မှာစုစုပေါင်း89ဂိုးနဲ့ဂိုးအများဆုံးသွင်းတဲ့သူအဖြစ်စံချိန်တင်လိုက်တာဖြစ်ပါတယ်
။ Muito muito feliz, muito acho que sem palavras jamais imaginei.
အခုလိုဘရာဇီးအသင်းအတွက်ဂိုးအများဆုံးသွင်းတဲ့သူအဖြစ်စံချိန်တင်လိုက်နိုင်တဲ့အတွက်ကျွန်တော်အယံပျော်ပြီးဘာပြောရမှန်းမသိအောင်ပါပဲ။ကျွန်တော်အနေနဲ့ဘရာဇီးအသင်းအတွက်ဒီလိုစံချိန်တင်နိုင်လိမ့်မယ်လို့ဘယ်တော့မှမတွေးမိခဲ့ပါဘူး။အခုလိုပီလီရဲ့စံချိန်ကိုချိုးနိုင်လိုက်လို့လဲကျွန်တော်အနေနဲ့ပီလီထက်ရောဘရာဇီးအသင်းအတွက်ကစားပေးခဲ့တဲ့တခြားကစားသမားတွေထက်ပိုကောင်းတယ်လို့လည်းမထင်ပါဘူး။ကျွန်တော်အနေနဲ့ဘရာဇီးအသင်းနဲ့ဘရာဇီးဘောလုံးသမိုင်းမှာကိုယ်တိုင်ကိုရေးပြီးပါကျင်တာဖြစ်ပြီးဒါကိုဒီနေ့လုံနိုင်လိုက်ပါတယ်။အဲ့ဒီအတွက်ကျွန်တော်မိသားစုကိုတငယ်ချင်းတွေကိုပါကျေးဇူးတင်ပါတယ်။
နေမဟာအခုချိန်ကြီးတော့ result အတွက်125ပွဲကစားပြီးတော့89ဂိုးသွင်းထားပြီးတော့ပီလီကတော့62ပွဲမှာ89ဂိုးသွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
ယောဘဘက်ကဘောလုံးသတင်းတွေမှာတော့စပိန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌလူးဝစ်ရူဘီယားလက်ယာရူကနေနှုတ်ထွက်လိုက်ပါပြီ။စပိန်မျိုးသမီးအသင်ကမ္ဘာဖလားကိုဘူဆွဲပြီးတဲ့နောက်စုယူစင်မှာစပိန်ကစားသမားဟာမိုဆိုးရဲ့နှကန်းကိုနမ်းခဲ့တဲ့ကိစ္စအတွက်ပြဿနာတက်ပြီးသုံးပတ်ကြာမှာပဲ။စက်တင်ဘာ10ရက်နေ့ကယာရူကနှုတ်ထွက်လိုက်တာပါ။သူယာရူကနေနှုတ်ထွက်တဲ့စာကိုစပိန်ဘောလုံးဖွဲ့ချုပ်ရဲ့ယာယီဥက္ကဋ္ဌပေဒရိုရိုချာစီကိုစာပေးပို့ခဲ့တယ်လို့စပိန်ဘောလုံးဖွဲ့ချုပ်ဘက်ကအတည်ပြုပါတယ်။သူအနေနဲ့စပိန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌတာဝန်ကိုပြန်ထမ်းဆောင်ဖို့လည်းမဖြစ်နိုင်တော့ဘူးဆိုတာရှင်းနေတဲ့အတွက်ယာရူကနေနှုတ်ထွက်လိုက်တာဖြစ်တယ်လို့ကြေညာချက်ထဲမှာပြောထားပါတယ်။ဒါပြင်သူအနေနဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌတာဝန်ကနေလည်းနှုတ်ထွက်တယ်ဆိုပြီးတော့ပြောပါတယ်
။ No voy a dimitir. No voy a dimitir.
ဆိုပိုင်းမှာတော့ Rubiales ကယာရူကနေနှုတ်ထွက်ဖို့ငြင်းဆန်ခဲ့တဲ့အတွက်နိုင်ငံတော်ကမျိုးတွေတော်များများမှာဆန္ဒပြတာဒီသာသမားရေးနဲ့အစိုးရအဖွဲ့တာဝန်ရှိသူတွေကနှုတ်ထွက်ပေးဖို့တောင်းဆိုတာတွေအထိဖြစ်ခဲ့ပြီးတော့အခုနောက်ဆုံးမှာတော့သူ့ရဲ့မိသားစုမိတ်ဆွေတငယ်ချင်းတွေနဲ့တိုင်ပင်ပြီးတော့ထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါရယ်။ဆိုရင်ဘောလုံးအသင်းကလည်းအခုလို Rubiales နှုတ်ထွက်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာသူတို့အနေနဲ့လေးစားတယ်ဆိုပြီးတော့ပြောကြလိုက်ပါရယ်ခင်ဗျာ။ဒီဘက်နိုင်ငံကဘောလုံးပွဲတွေဘက်မှာတော့ Germany အသင်းကနီးပြ Hansi Flick ကိုယာတုကနေထုတ်ပယ်လိုက်ပါရယ်။ပြီးခဲ့တဲ့စနေနေ့ကကစားခဲ့တဲ့ဂျပန်နဲ့ခြေစမ်းပွဲမှာဂျမနီသင်းဟာအိမ်ခွင်မှာဂျပန်ကို၄ဂိုးတကိုးနဲ့ရှုံးပြီးနောက်နေမှာပဲနီးပြအဖြစ်ကနေထုတ်ပယ်လိုက်တယ်လို့ဂျပန်ဘောလုံးဖွဲ့ချုပ်ကတနင်္ဂနွေနေ့မှာကြေညာပါတယ်။ဂျမနီကလာမယ့်ယူရို2024မှာဥရောပဖလားကိုအင်ရှင်ဖြစ်လက်ခံကျင်းပဖို့ရှိနေပြီးတော့အသင်းရဲ့အခြေအနေကတိုးတက်မှုမရှိတာကြောင့်ဒီယူရို2024မတိုင်ခင်ကိုလာအလိုမှာပဲနီးပြဟန်စီဖလစ်ကိုထုတ်ပယ်လိုက်တာပါ။အခုလောလောဆယ်မှာတော့ဂျပန်ဘောလုံးဖွဲ့ချုပ်ရဲ့အောက်စားဒါရိုက်တာဖြစ်တာဝန်ယူထားတဲ့ဂျပန်တိုက်စစ်မှူးဟောင်းနဲ့နီးပြဟောင်းဖြစ်တဲ့ရူဒီဗော်လာကယာယီနီးပြဖြစ်တာဝန်ယူထားပြီးတော့တိတ်မကြခင်မှာတော့နီးပြအသစ်ကိုရွေးချယ်သွားမယ်လို့ပြောထားပါတယ်ခင်ဗျာ
။တင်းနစ်ချန်ပီယံနိုဗက်ဂျိုကိုဗစ်နဲ့ဘောလုံးချန်ပီယံနီမာတို့စံချိန်ကြီးတွေချိုးလိုက်ပြီးအမေရိကန်ဆယ်ကျော်သက်အမျိုးသမီးတင်းနစ်အချို့အောင်အသစ်ပေါ်လာတာကိုကိုရီးယားနဲ့အားကစားကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ VO ရဲ့ဘိုရုညာအစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချက်ကိုမက်ခင်လေးတစ်လှည့်ပြောပြပေးပါအောင်ခင်ဗျာ
။ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမြားဒေသကတင်းမော့ချင်းကိုယူကရိန်းကမစ်ဆိုင်းဒုံးတွေနဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကဒီကနေ့ပဲပြောပါဗျ။စိတ်ကမ်းမြို့ Sevastopol မှာရုရှားဘက်ကခန့်အပ်ထားတဲ့အုတ်ချုပ်ရည်မှုကမီးလောင်ပြီးမီးခိုးတွေထွက်နေတဲ့ဓာတ်ပုံကို Telegram မှာဖော်ပြထားခဲ့ပြီးတိုက်ခိုက်မှုကြောင့်လူ24ဦးဒဏ်ရာရရှိခဲ့တယ်လို့ပြောထားပါဗျ။ယူကရိန်းကတင်းမော့ချင်းကို Cruise Missile ဒုံး10စင်းအဝေးထင်းရေရင်3စင်းနဲ့တိုက်ခိုက်ခဲ့ပေမဲ့ရုရှားလေကြောင်းရန်ကာကွယ်တပ်တွေကဒုံးကျည်9စင်းနဲ့ရေရင်3စင်းစလုံးကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါဗျ။မြန်မာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်နဲ့ရုရှားနိုင်ငံရွေးကောက်ပွဲကော်မရှင်တို့ကြားရွေးကောက်ပွဲဆိုင်ရာလုပ်ငန်းစဉ်တွေပူးပေါင်းဆောင်ရွက်ဖို့နားလည်မှုသဘောတူစာချုပ်လွှာတစ်ရက်ကိုပြီးခဲ့တဲ့သတင်းဘက်ကမော်စကိုမှာရေးထိုးခဲ့တယ်လို့နိုင်ငံပိုင်မြန်မာအလင်းသတင်းစာမှာဖော်ပြထားပါတယ်။ရုရှားနိုင်ငံမှာ2024ခုနှစ်မတ်လရွေးကောက်ပွဲကျင်းပဖို့စီစဉ်ထားတဲ့အတွက်မြန်မာနိုင်ငံကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးဦးဆောင်တဲ့အဖွဲ့ကိုလာရောက်လေ့လာဖို့ဖိတ်ကြားခဲ့တယ်လို့မြန်မာနိုင်ငံမှာလည်း2025ခုနှစ်အတွင်းရွေးကောက်ပွဲကျင်းပနိုင်ခြင်းရှိတယ်လို့ပြည်တွင်းနိုင်ငံရေးပါတီတွေကခန့်မှန်းပြောဆိုနေကြပါတယ်။ရုရှားနဲ့မြန်မာနှစ်နိုင်ငံရွေးကောက်ပွဲတွေဟာလွတ်လပ်မျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့လူ့အခွင့်အရေးအဖွဲ့တွေနဲ့နိုင်ငံတကာအတိုင်းအဝိုင်းကဝေဖန်ပြောဆိုနေကြပါတယ်။မြန်မာပြည်ပခါတွေဖြည့်ရှင်းရမှာအာဆီယံတစ်ခုတည်းအနေနဲ့ကင်တွယ်ဖြည့်ရှင်းနိုင်စွမ်းရှိမှာမဟုတ်တဲ့အတွက်အမေရိကန်ဥရောပသမ္မဂ EU အပါအဝင်မြန်မာအရေးဖြည့်ရှင်းမှုသဘောတူသူတွေကြားထဲမှာမြန်မာမိတ်ဆွေနိုင်ငံများဆိုပြီးစုစည်းပြီးကင်တွယ်ဖြည့်ရှင်းတင်ကြောင်းနဲ့နေပြည်တော်မှာတောက်ကြနေသည့်ကျင်းပမဲ့အာဆီယံလေတပ်စစ်ဦးစီးချုပ်များအစည်းအဝေးကိုအာဆီယံနိုင်ငံအားလုံးတပိတ်မှောက်တင်ကြောင်းလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ HRW ရဲ့အာရှဒေသလက်ထောက်ညွှန်ကြားမှု Fit Robertson က VOE ကိုပြောသွားပါတယ်ရှင်
။ကျေးဇူးပါမခင်လေးရေဗီဒီယိုရဲ့ဘူရုညာအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လွှင့်မှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ရောဘတ်ဘတ်စတိုဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆနာပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.